Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရ2019ခုနှစ်ဒီဇင်ဘာလ24ရက်သတင်းတွေနဲ့ညဖက်9:30နာရီအစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းတိုမီတာ24.25/32တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်ရှင်။ကျွန်မနန်းလာပါဒီကနေ့ညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညချမ်းပါရှင်ကျွန်မတင်ကြီးထိုက်ပါကုလသမဂ္ဂရဲ့အခုနောက်ဆုံးတန်းခတ်ပိတ်ဆို့မှုကစစ်ကြေညာလိုက်တာဖြစ်တယ်လို့မြောက်ကိုရီးယားကဒီကနေ့ပြောဆိုလိုက်ပါတယ်။အမေရိကန်နဲ့ထိုင်းနိုင်ငံတို့ရဲ့ Cobra Gold စစ်ရေးလေ့ကျင့်မှုမှာမြန်မာကိုလေ့လာသူအဖြစ်ဖိတ်ကြားထားပါတယ်။ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုကိုရန်နိုင်တဲ့အတူကြီးညာပါမယ်ရှင်
။ကောင်းပါပြီရှင်။တတိုင်းပြည်လုံးအတိုင်းအတာနဲ့ငြိမ်းချမ်းရေးဖော်ဆောင်နိုင်ရေးဆွေးနွေးကြမယ်တတိယအကြိမ်23ရာစုပြည်လုံးညီလာခံကျင်းပဖို့နေကလာချိန်မှာပဲရှမ်းပြည်ဖက်မှာတိုက်ပွဲတွေပြင်းထန်လာတဲ့အပေါ်အမြင်တွေကြားဖို့ရှိတာကတော့
အဲ့တော့စစ်ကိုဘယ်သူလိုလာနေတာလဲငញ្ញမ်းရေးဘယ်သူလိုလာနေတာလဲဆိုတာကတော့ဒါတွေကဒီနေ့ရှမ်းပြည်မှာဖြစ်နေတဲ့ပုံရိပ်တွေကနေပြီးမှပြနေမှာပါပဲတစ်ဖက်မှာငញ្ញမ်းရေးဆွေးနွေးပွဲတွေလုပ်လိုက်တစ်ဖက်မှာတိုက်ပွဲတွေဖြစ်လိုက်နဲ့ဒါငញ្ញမ်းရေးကအမှန်တကယ်မှဖြစ်မလားဆိုတော့ငញ្ញမ်းရေးကရောအမှန်တကယ်လိုချင်ကြရဲ့လားဆိုတော့တွေးဆမှုတွေကအများကြီးဖြစ်ပေါ်လာပါတယ်
စီဘေးရှောင်နေသူကကူညီပေးနေသူတို့ပြောတော့တာပါအပြေဆုံးတော့မနောက်ပိုင်းမှာကြားဖို့ရှိပါတယ်ဒီနောက်မှာတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းကိုတင်ဆက်သွားမှာဖြစ်တယ်လို့ဒုတိယပိုင်းနိုင်ငံမှာတော့နိုင်ငံတကာသတင်းဆောင်မတပုတ်နဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဦးစီးသူအောင်ရဲ့မြန်မာအရေးတုံ့သက်ချက်နဲ့ခရစ်မတ်ကာလအတွက်အထူးသတင်းချင်းအစီအစဉ်ကိုလည်းနားဆင်ရမှာပါခုရင်ဆုံးတော့ဒီကနေ့နောက်ဆုံးရထားတဲ့ထိတ်တန့်ရောက်သတင်းတွေကိုမှတ်တင်ရထိုင်တဲ့ကိုရနိုင်တို့ကပြောပြပေးကြပါအောင်ရှင်
မြောက်ကိုရီးယားနိုင်ငံအပေါ်ကုလသမဂ္ဂရဲ့အခုနောက်ဆုံးတန်းခတ်ပိတ်ဆို့မှုတွေဟာဆိုရင်စီးပွားရေးအရာအလုံးစုံပိတ်ပင်လိုက်တဲ့သဘောတက်ရောက်ပြီးစစ်ကြေညာမှုဖြစ်တယ်လို့မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။ကုလသမဂ္ဂရဲ့မြောက်ကိုရီးယားအရေးဆုံးဖြတ်ချက်ဟာဆိုရင်မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်တွေအောင်မြင်မှုအပေါ်အမေရိကန်တို့ရဲ့ထိတ်လန့်ကြောက်ရွံ့မှုကနေထွက်ပေါ်လာတဲ့ရလဖြစ်တယ်လို့မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကပြောဆိုပြီးမြောက်ကိုရီးယားအစိုးရအနေနဲ့ဆုံးဖြတ်ချက်ကိုပြင်းထန်ဆန့်ကျင်တဲ့အကြောင်းပြောဆိုထားတဲ့ကြေညာချက်ကိုနိုင်ငံပိုင်သတင်းဌာန KCN ကနေဖော်ပြခဲ့ပါတယ်။မြောက်ကိုရီးယားရဲ့တရားမဝင်လက်နက်အစီအစဉ်တွေကိုအထောက်ပံ့ဖြစ်စေတဲ့ကဏ္ဍတွေကိုပြစ်မှတ်ထားတဲ့နောက်ထပ်တကြောတန်းခတ်ပိတ်ဆို့မှုတစ်ကိုပြီးခဲ့တဲ့တောက်ချာနေ့ကကုလသမဂ္ဂလုံခြုံရေးကောင်စီမှတညီတညွတ်ထဲသဘောတူခဲ့ကြတာပါ။မြောက်ကိုရီးယားခေါင်းဆောင်ခင်ဂျုံအွန်အစိုးရရဲ့ရန်လိုတဲ့လှုပ်ရက်တွေနဲ့ထပ်တူနိုင်ငံတကာတန်းခတ်ပိတ်ဆို့မှုနဲ့ဆက်ပြီးဆောင်ရွက်သွားမယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေးလီကပြောဆိုခဲ့တာပါဒီပြောဆိုချက်အပေါ်မြောက်ကိုရီးယားဘက်ကကြေညာချက်တုံ့ပြန်လာမှာတော့အမေရိကန်တို့အနေနဲ့ဘေးကင်းလုံခြုံမှုရှိရှိရပ်တည်လိုတယ်ဆိုရင်တော့ရန်လိုတဲ့မူဝါဒတွေကိုဆွန့်လွတ်ပြီးနျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့နိုင်ငံတစ်ခုနဲ့အတူတည်ရှိရေးကိုလေ့လာပါလို့ပြောဆိုလိုက်တာပါတန်းခတ်ပိတ်ဆို့မှုဆုံးဖြတ်ချက်ကိုထောက်ခံခဲ့တဲ့နိုင်ငံတွေအနေနဲ့လဲဖြစ်လာမဲ့အကျိုးဆက်တွေကိုအပြည့်အဝတာဝန်ယူရမှာဖြစ်ပြီးမြောက်ကိုရီးယားအစိုးရရဲ့ပြင်းပြင်းထန်ထန်လက်တုံ့ပြန်မယ်လို့လည်းဒီကနေ့မြောက်ကိုရီးယားကထုတ်တဲ့ကြေညာချက်မှာပြောဆိုထားပါတယ်ရှင
်။ယူကရိန်းနိုင်ငံကိုလက်နက်တွေထောက်ပံ့သွားဖို့အမေရိကန်ကဆုံးဖြတ်လိုက်တဲ့အပေါ်မှာကျေးဇူးတင်တယ်လို့ယူကရိန်းသမ္မတကပြောကြားလိုက်ပါတယ်။ဒီချိန်ထဲမှာပဲအမေရိကန်ကယူကရိန်းကိုအဲ့လိုလက်နက်တွေထောက်ပံ့ပေးတဲ့အတွက်သူရတန်ယူမှုတွေပိုဖြစ်လာနိုင်တယ်လို့လည်းရုရှားနိုင်ငံကတန်တမန်တွေကပြောကြားလိုက်ပါတယ်။ယူကရိန်းနိုင်ငံရှေ့ချမ်းမှာရုရှားကကြောရောင်နောက်ခံပေးထားတဲ့ခွတ်ထွက်ရေးလိုလားသူတွေကိုတိုက်တဲ့နေရာမှာယူကရိန်းစစ်ရကိုအကူအညီပေးတဲ့အနေနဲ့အမေရိကန်ကလက်နက်တွေပေးသွားမယ်လို့ပြောပြီးတရားကြာမှာရုရှားစစ်ရဘက်ကအခုလိုဒေါသတကြီးတုံ့ပြန်ခဲ့တာဖြစ်ပါတယ်။ဒီနေ့မှပဲအမေရိကန်နိုင်ငံကယူကရိန်းစစ်ရကိုနောက်ထပ်သူထွက်တန်ယူမှုအသစ်တွေဖြစ်အောင်တောင်းအားပေးလိုက်တယ်ဆိုတာရှင်းပါတယ်လို့ရုရှားဒုတိယနိုင်ငံသားရေးဝန်ကြီးဆာဂေးရီယကော့ဖ်ကပြောပါတယ်။အမေရိကန်ရဲ့လက်နက်တွေကအင်းနီဂျန်နိုင်ငံမှာထိခိုက်သေးဆုံးမှုတွေဖြစ်လာနိုင်တယ်လို့လည်းသူကဆက်ပြောပါတယ်။ဒါပေမဲ့ယူကရိန်းဆိုရကတော့သမ္မတဒေါ်နယ်ထရမ့်ရဲ့ခေါင်းဆောင်မှုနဲ့အမေရိကန်ဘက်ကအခုလိုအကူအညီပေးလိုက်တဲ့အပေါ်မှာကျေးဇူးတင်ကြောင်းပြောကြားလိုက်ပြီးဒီလက်နက်တွေကိုရန်စတိုက်ခိုက်ဖို့အတွက်မဟုတ်ဘဲခုခံကာကွယ်ရေးအတွက်အသုံးပြုသွားမှာဖြစ်တယ်လို့လည်းအခိုင်အမာပြောကြားလိုက်ပါတယ်။ဒါပြင်အမေရိကန်ရဲ့အကူအညီတွေဟာခုခံကာကွယ်ဖို့တသက်ပဲဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကတောက်ကြနေမှာထုတ်ပြန်လိုက်တဲ့ကြေညာချက်မှာပြောထားပါတယ်ခင်ဗျာ။
အကြမ်းဖက်ဝါဒရဲ့ချင်းချောက်မှုတွေနောက်ဒေတာရင်းချိတ်ဆက်မှုတွေကိုဆွေးနွေးကြမယ်။၆နိုင်ငံလွှတ်တော်ဆိုင်ရာညီလာခံကိုပါကစ္စတန်နိုင်ငံမှာစတင်ကျင်းပနေပါတယ်။မြို့တော်အစ္စလာမဘတ်မှာလုံခြုံရေးတင်းတင်းကြပ်ကြပ်ချထားတဲ့ကြားကျင်းပနေတဲ့ညီလာခံမှာတော့ပါကစ္စတန်၊တရုတ်၊တူရကီ၊အာဖဂန်နစ္စတန်နဲ့အီရန်တို့ကလွှတ်တော်ဥက္ကဋ္ဌတွေကကိုယ်စားလှယ်အဖွဲ့တွေကိုဦးဆောင်တက်ရောက်နေကြတာပါ။အမေရိကန်သမ္မတရဲ့မူဝါဒကအာဖဂန်နစ္စတန်နိုင်ငံတွင်အမေရိကန်တို့ရဲ့မအောင်မမြင်ဖြစ်ရတာက ပါကစ္စတန်ကြောင့်ဖြစ်တဲ့ဆိုပြီးပြစ်တင်ထားတယ်လို့ပါကစ္စတန်အထက်လွှတ်တော်ဥက္ကဋ္ဌကပြောဆိုပြီးအဲ့ဒီအချက်ကိုအခုညီလာခံကနေရှုတ်ချမယ်လို့ပြောဆိုပါတယ်။အချမ်းဖက်ဝါဒတိုက်ခိုက်မှုမှာပါကစ္စတန်ရဲ့ပြစ်ဆက်ရမှုတွေကိုအမေရိကန်သမ္မတထရန့်အစိုးရကလစ်လျူရှုတယ်လို့လည်းလွှတ်တော်ဥက္ကဋ္ဌရာဇာရာဘနီကဝေဖန်ပါတယ်။လွန်ခဲ့တဲ့နှစ်ရက်တုန်းကအမေရိကန်ဒုတိယသမ္မတကပါကစ္စတန်ကိုသတိပေးထားတယ်ဆိုပြီးရဲရဲတင်းတင်းပြောဆိုခဲ့ပါတယ်။ပါကစ္စတန်ဟာအချုပ်အခြာအာဏာပိုင်နိုင်ငံတစ်ခုဖြစ်ပြီးအမေရိကန်ပြည်ထောင်စုတည်းမဟုတ်ဘဲဘယ်နိုင်ငံရဲ့သတိပေးချက်ကိုမှလက်ခံစရာမရှိဘူးဆိုပြီးပါကစ္စတန်အထက်လွှတ်တော်ဥက္ကဋ္ဌကပြောဆိုတာပါပြီးခဲ့တဲ့ကြာသပတေးနေ့တုန်းကအာဖဂန်နစ္စတန်ခီးစဉ်အတွင်းအမေရိကန်တပ်ဖွဲ့ဝင်တွေကိုမိန့်ခွန်းပြောတာမှဒုသမ္မတမိုက်ပန့်စ်ကအခုလိုမှတ်ချက်ပေးခဲ့တာကိုရည်ညွှန်းပြောဆိုတာဖြစ်ပါတယ်ဒုသမ္မတဖန့်စ်ရဲ့ဝေဖန်ချက်ကိုပါကစ္စတန်အစိုးရဘက်ကလည်းချက်ချင်းပဲပြင်းပြင်းထန်ထန်တုံ့ပြန်ခဲ့ပါတယ်ရှင်
။ဗင်နီဇွဲလားအစိုးရကနိုင်ငံရေးအကျဉ်းသားတချို့ကိုစပြီးတော့ပြန်လွှတ်ပေးနေပြီဖြစ်ပါတယ်။အတိုက်ခံအပေါ်ရှာရှာပါပါကောင်းကောင်းမွန်မွန်ဆက်ဆံမှုကိုပြသတဲ့အနေနဲ့သမ္မတနီကိုလတ်စ်မာဒူရိုအစိုးရကအစိုးရစန့်ကျင်ဆန္ဒပြမှုတွေနောက်ပိုင်းဖမ်းဆီးထားသူအနည်းဆုံး80လောက်ကိုပြန်လွှတ်ဖို့သုံးဖြတ်ခဲ့တာဖြစ်ပါတယ်။ဖန်စီထားတဲ့သူတွေကိုတယောက်ချင်းစီပြန်လွှတ်ပေးနေပြီးတော့ဒီအကျဉ်းသားတွေလွှတ်ပေးရေးလုပ်ငန်းစဉ်ကနာယီပေါင်းများစွာအချိန်ယူရမယ်လို့လည်းခန့်မှန်းပါတယ်။ဗနီဇွဲလားအစိုးရကနိုင်ငံရေးအကျဉ်းသား268ယောက်လောက်ကိုထိန်းသိမ်းထားတယ်ဆိုပြီးတော့လည်းလူခွင့်အဖွဲ့တွေကပြောပါတယ်ခင်ဗျာ
။ VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196 5လိုင်းဒိုမီတာ32 kHz 932 5လိုင်းဒိုမီတာ57 kHz 585 5နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1505တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ပျော်ရွှင်ပွေရာခရစ်စမတ်အကျိုးညချမ်းဖြစ်ကြပါစေရှင်။ VOE ရဲ့တနင်္ဂနွေနေ့ညချမ်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနှာဆင်နေရတာဖြစ်ပါတယ်။အမေရိကန်နဲ့ထိုင်းစစ်တပ်တို့ရဲ့နှစ်ဆင်ကျင်းပနေကြအရေးပါတဲ့စစ်ရေးလေ့ကျင့်မှုမှာမြန်မာစစ်တပ်ကိုလေ့လာသူအဖြစ်ဖိတ်ကြားထားတဲ့အကြောင်း Reuters သတင်းကဖော်ပြပါတယ်။နှစ်ဆင်ကျင်းပတဲ့ Cobra Gold ရွှေမွေဟောက်စစ်ရေးလေ့ကျင့်မှုမှာအမေရိကန်နဲ့ထိုင်းစစ်တပ်တို့ကဦးဆောင်ပြီးတခြားအာရှနိုင်ငံတွေကစစ်တပ်တွေလည်းပါဝင်ကြတာပါ။စစ်ရေးလေ့ကျင့်မှုမှာပါဝင်တဲ့လူသားချင်းစာနာထောက်ထားမှုအထောက်အကူပေးရေးတဘာဝဘေးဒဏ်ကယ်ဆယ်ရေးတို့မှာမြန်မာစစ်တပ်လေ့လာဖို့အရင်ကဖိတ်ကြားခဲ့ဘူးတဲ့အကြောင်းအမေရိကန်စစ်ဌာနချုပ်ပန်တဂွန်ပြောခွင့်ရဒုတိယဗိုလ်မှူးကြီးခရစ်စတိုဖာလိုဂန်က Reuters သတင်းဌာနကိုပြောဆိုပြီးမြန်မာစစ်တပ်ကိုထိုင်းဘက်ကထပ်ပြီးတော့ဖိတ်ကြားခဲ့တာလို့လည်းသူကပြောပါတယ်။မွတ်စလင်ရိုဟင်ဂျာတွေကိုလူမျိုးစုအလိုက်ရှင်းလင်းနေတယ်လို့အမေရိကန်ဘက်ကပြင်းပြင်းထန်ထန်ဆွဆွဲပြောဆိုထားတယ်လို့ပြီးခဲ့တဲ့သတင်းပတ်အတွင်းမှာလည်းရိုဟင်ဂျာတွေအပေါ်ပြီးခဲ့တဲ့သတင်းပတ်တုန်းကလည်းရိုဟင်ဂျာတွေအပေါ်လူခွင့်ရချိုးဖောက်မှုမှာတာဝန်ရှိတယ်လို့ပြောဆိုပြီးအနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုက်မှုဟောင်းဗိုလ်ချုပ်မောင်မောင်ဆိုးကိုအမေရိကန်ကတန်းခတ်ရေးယူခဲ့တာပါ။ထိုင်းတော်ဝင်တပ်မတော်ပူရဲထောက်လန်းရေးအဖွဲ့ရာရှိတဦးကတော့အငင်းပွားပွဲရိုဟင်ဂျာကိစ္စကိုစစ်ရေးလေ့ကျင့်မှုဖိတ်ကြားတဲ့အခါမှာရည်ညွှန်းပြောဆိုခဲ့တာမရှိဘူးလို့ပြောပါတယ်။အဲ့ဒါကနိုင်ငံရေးဖြစ်ပြီးကျွန်တော်တို့ကစစ်သားတွေဖြစ်တယ်ဒါကစည်ရေးလေ့ကျင့်မှုတစ်ခုဖြစ်တယ်လို့လည်းသူကပြောခဲ့တဲ့အကြောင်းသတင်းမှာဖော်ပြထားပါတယ်ရှင်
။အမေရိကန်နိုင်ငံမှာမကြသေးခင်လက်လုံးမှာဖြစ်သွားခဲ့တဲ့ဖြစ်ရပ်နှစ်ခုကြောင့်အမေရိကန်မှာမိသားစုဝင်တွေကိုပြည်ဝင်ခွင့်ပေးတဲ့လူမှုကြီးကြပ်ရေးစနစ်နဲ့ပတ်သက်ပြီးထားရှိတဲ့သမ္မတထရန့်ရဲ့ရည်တည်ချက်တွေပို့ပြီးတော့အားကောင်းသွားစေခဲ့ပါတယ်။ပင်ဆယ်ဗေးနီးယားပြည်နယ်ဟာရစ်ဘတ်မြို့မှာဖြစ်ခဲ့တဲ့အကြမ်းဖက်ဝါဒဆွဲကင်တိုက်ခိုက်မှုမှာပါဝင်ပတ်သက်တဲ့တန်တရားရှိသူနဲ့အကြမ်းဖက်မှုနဲ့ဆက်နွယ်တဲ့ငွေမဲခွာချမှုနဲ့ပတ်သက်ပြီးတော့ဖမ်းခံရတဲ့နောက်ထပ်တန်တရားရှိသူတို့ဟာမိသားစုဝင်တွေကိုပြည်ဝင်ခွင့်ပေးတဲ့စနစ်ကနေအမေရိကန်ပြည်ထောင်စုကိုရောက်ရှိလာတဲ့သူတွေဖြစ်တယ်လို့ဆိုတာကြောင့်အမေရိကန်မိမိလုံခြုံရေးဌာနကအတည်ပြုနိုင်ကြောင်းလက်ရှိအမေရိကန်ပြည်ထောင်စုမှာမိမိလုံခြုံရေးဝန်ကြီးအဖြစ်တာဝန်ယူထားတဲ့တိုင်လာ ဟိုတန်ကစနေနေ့ကထုတ်ပြန်လိုက်တဲ့ကြေညာချက်မှာဖော်ပြထားပါတယ်အမေရိကန်ရဲ့ဒီလူမှုကြီးကြပ်ရေးစနစ်အရမိသားစုဝင်တွေကိုပြည်ဝင်ခွင့်ပေးတဲ့အစီအစဉ်နဲ့ပတ်သက်ပြီးသမ္မတထရမ့်အစိုးရရဲ့စိုးရိမ်မှုတွေကိုဒီဖြစ်ရပ်နှစ်ခုကမိမောင်းထိုးပြနေတယ်လို့လည်းသူကပြောပါတယ် တောက်ကြနေကတော့ Harrisburg မြို့မှာအီဂျစ်နိုင်ငံကရှေ့ပြောင်းချီချနေထိုင်သူတဦးကရဲနယ်ပြည်နယ်ရဲတပ်ဖွဲ့ဝင်တွေကိုတနက်နဲ့ပြစ်ခတ်ခဲ့ပြီးအဲ့နောက်အာနာပိုင်နေနဲ့အပြန်အလှန်ပြစ်ခတ်ပြီးအဲ့တနက်သမားတီဆုံးသွားခဲ့ပါတယ်အမက်အမီနာမင်အယ်မော့ဖ်တီဟာပြည်နယ်လုံခြုံရေးအရာရှိတဦးကိုတနက်နဲ့ပြစ်ခဲ့ကြောင်းဒါပေမဲ့အပြစ်ခံရတဲ့အဆိုပါအမျိုးသမီးလုံခြုံရေးဝန်ထမ်းဟာပြန်ပြီးတော့ကောင်းလာဖို့မျှော်လင့်တယ်လို့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ Republican လွှတ်တော်အမတ်တွေရဲ့ဝေဖန်မှုတွေနဲ့ပြီးခဲ့တဲ့နှစ်ကရင်ဆိုင်ခဲ့ရတဲ့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ရဲ့ဒုတိယညွှန်ကြားရေးမှူး Andrew McGabee ဟာလာမယ့်2018ခုနှစ်မှာအလုပ်ကနေအငြိမ်းစားယူဖို့ရှိတယ်လို့ Washington Post သတင်းစာကြီးကမနေ့စနေနေ့ကဖော်ပြပါတယ် FBI အကြီးအကဲဟောင်း James Comey ကိုပြီးခဲ့တဲ့မေလအတွင်းသမ္မတထရန့်ကယာဒုကဖယ်ချလိုက်ပြီးတဲ့နောက်အသက်49နှစ်အရွယ် FBI ရဲ့ဒုတိယအကြီးအကဲမစ္စတာမက်ကဘီက FBI အကြီးအကဲဖြစ်တာဝန်ယူခဲ့တာဖြစ်ပါတယ်။လာမယ့်မတ်လအငိမ့်စာပင်စင်လစာအပြည့်အဝရမယ့်အချိန်မှာမစ္စတာမက်ကဘီအငိမ့်စာယူဖို့စီစဉ်ထားတဲ့အကြောင်း Washington Post ကဖော်ပြတာပါ။သတင်းစာကြီးကနေဒီအကြောင်းဖော်ပြပြီးတဲ့နောက်မကြာခင်မှာပဲသမ္မတထရန့်ကအငင်းပွားပွဲကိစ္စတစ်ခုကို Twitter မှာထပ်ပြီးတော့ရေးသားခဲ့ပါတယ်။2015ခုနှစ်ကဗာဂျီးနီးယားပြည်နယ်အထက်လွှတ်တော်အမှရွေးကောက်ပွဲဝင်ပြိုင်ပြီးမအောင်မမြင်ဖြစ်ခဲ့ရတဲ့မစ္စတာမက်ကဘီရဲ့ဇနီးတဲ့ကို Hillary Clinton ရဲ့မိတ်ဆွေတွေကဒေါ်လာ9သိန်းလောက်ပေးခဲ့တယ်ဆိုပြီးသမ္မတထရန့်ကရေးသားခဲ့တာပ
ါဖိလစ်ပိုင်နိုင်ငံဒါဗောင်မြို့မှာစနေနေ့ကဈေးဝယ်စင်တာတစ်ခုမီးလောင်ကျွမ်းခဲ့ပြီးတော့မိသားတစ်ဖွဲ့တွေဟာအဲ့ဒီမီးလောင်ကျွမ်းမှုကနေတည်ဆုံနေတဲ့ရုပ်လောင်းတစ်ခုကိုတနင်္ဂနွေနေ့ကတွေ့ရှိခဲ့ပြီးဒီကုံတိုက်လေးတက်မှာရှိတဲ့ဆက်သွယ်ရေးစခန်းတွင်ပိတ်မိနေတဲ့သူ36ယောက်လဲမိဘကနေအသက်ရှင်နိုင်ဖို့အခွင့်အလမ်းမရှိဘူးလို့သတ်မှတ်ကြောင်းဖိလစ်ပိုင်နိုင်ငံတောင်ပိုင်းဒါဗာအောင်မြို့တော်ဝန်ကပြောကြားလိုက်ပါတယ်။ပျောက်ဆုံးနေတဲ့သူတွေအသက်ရှင်ဖို့အခွင့်အရေးမရှိကြောင်းသူတို့ရဲ့မိသားစုတွေကိုပြောခဲ့ကြောင်းမြို့တော်ဝန်ဆာရာဒူတာတေကပီယိုကပြောပါတယ်ခင်ဗျာ
။တင်းငွေနဲ့ညပိုင်းနောက်ဆုံးကသတင်းတွေကိုမတင်ပြထိုင်တဲ့ကိုရန်နိုင်တို့ကပြောပြပေးခဲ့တာပါခုတော့သတင်းဆောင်မတွေကိုတင်ဆက်သွားပါမယ်တတိုင်းပြည်လုံးအတိုင်းအတာနဲ့ငြိမ်းချမ်းရေးဖော်ဆောင်နိုင်ရေးဆွေးနွေးကြမယ်တတိယအကြိမ်22ရာစုပြည်လုံးညီလာခံကျင်းပဖို့နေကလာတဲ့အချိန်မှာပဲရှမ်းပြည်ဖက်မှာတိုက်ပွဲတွေပြန်ပြင်းထန်လာပြီးစီးရီတင်မာလာနေပါတယ်ငြိမ်းချမ်းရေးအတွက်နိုင်ငံရေးဆွေးနွေးပွဲရှမ်းလူလူတွေ့ဆုံတာတွေကိုစစ်တပ်ဖက်ကပိတ်ပင်ဟန်တာသလိုအခုရက်ပိုင်းပြင်းထန်လာတဲ့တကြောပြန်တိုက်ပွဲတွေကြောင့်ရှားနဲ့ချီတဲ့ကြေးရွာသားတွေထွက်ပြေးနေကြပါတယ်ရှမ်းပြည်ဖက်ကစီးရီအခြေအနေကိုမဆုမုံကစူးစီးတင်ပြထားပါတယ်
ဟုတ်ပါတယ်လာမယ့်2018ခုနှစ်ဇန်နဝါရီလနောက်ဆုံးသတင်းပတ်မှာကျင်းပမယ့်27ရာစုပင်လုံတတိယကြိမ်ညီလာခံမှာတင်ပြဆွေးနွေးနိုင်မှုအတွက်ရှမ်းမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေနဲ့လူမှုတွေ့ဆုံပွဲတွေကျင်းပတာကိုနယ်မြေခံတပ်မတော်ဘက်ကတားဆီးခဲ့တယ်လို့ဒီလိုငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုပိတ်ပင်နေခြင်းနဲ့တပြိုင်နက်တည်းမှာပဲရှမ်းပြည်နယ်မူဆယ်နဲ့နမ်မတူဟော်နန်းဘက်မှာတိုက်ပွဲတွေကအပြင်းထန်ဖြစ်ပွားနေတဲ့အတွက်ရွာသူရွာသားများနဲ့ချီပြီးစစ်ဘေးကနေထွက်ပြေးတိမ်းရှောင်နေကြရပါတယ်မနေ့ညနေပိုင်းတော့ကရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ငါးမိုင်နီးကမာယူကျေးရွာပေါ်ကိုလက်နက်ကြီးကြီးကျလို့အသက်12နှစ်အရွယ်ကလေးငယ်တဦးပွဲချင်းပြီးတည်ဆုံရတယ်လို့ကြံကလေးငယ်တဦးနဲ့တက်ကြီးရွယ်ဦးအဖိုးတဦးလည်းလက်နက်ကြီးကြီးထိမှန်ဒဏ်ရာရပြီးမူဆယ်ဆေးရုံမှာအရေးပေါ်ကုသနေရပါတယ်မွေးမြူရေးနွားချံပေါ်ကိုလည်းလက်နက်ကြီးကြီးတွေကျလို့နွားတချို့တည်ဆုံပြီးတော်တော်များများဒဏ်ရာရခဲ့ပါတယ်တစ်ချိန်တည်းမှာပဲရှမ်းပြည်နယ်မြောက်ပိုင်းနမ်မတူမြို့နယ်မိုင်းရင်ကျေးရွာဟော်နန်းရွာဘက်ကိုလက်နက်ကြီးကြီးတွေကျလာတဲ့အတွက်ဟော်နန်းကျေးရွာသား350ကျော်နားဟိုင်းကျေးရွာဘက်ကိုထွက်ပြေးနေရပါတယ်ရှမ်းပြည်နယ်လွှတ်တော်မှာတော့စစ်ပွဲတွေရပ်ဖို့အဆိုတင်သွင်းခဲ့တာအဆိုအောင်ခဲ့ပေမဲ့လို့အခုလိုမျိုးရှမ်းပြည်နယ်ဘက်မှာဒီရက်ပိုင်းအတွင်းတိုက်ပွဲတွေအပြင်းထန်ပြန်ဖြစ်လာတဲ့အခြေအနေအပေါ်ကြောင်မဲမြို့နယ်ကရှမ်းပြည်နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဆိုင်ထုံးဝင်းကအခုလိုပြောပါတယ
်ဒီစစ်ပွဲရပ်ဖို့ဆိုတော့ရှမ်းပြည်နယ်လွှတ်တော်မှာလည်းကျွန်တော်တို့အဆိုတင်သွင်းတယ်တော့အဆိုလည်းအောင်ခဲ့တယ်ဒါပေမဲ့တကယ်တော့ဒီအောက်ချိန်မှာဖြစ်တဲ့ပြဿနာတွေကတော့မြေပြင်မှာကျတော့တိုက်နေကြတယ်ဆိုတော့အနေထားလည်းကျွန်တော်တို့ကသူတို့ရဲ့ဆိုလိုရင်းရည်ရွယ်ချက်တွေကလည်းဘာတွေမှန်းကုန်လဲကျွန်တော်တို့မသိတော့ဘူးလीနော်သူနည်းလကောင်းမဲ့ရှမ်းအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးအကျိုးဆွေးနွေးပွဲတော်မှာတော့ဒီမြို့နယ်အသီးသီးမှာလုပ်နေတဲ့ဟာတွေတော်မှာအခုကတမရောနဲ့ဝင်တားနေတဲ့ကိစ္စတွေလည်းရှိကြပါလိမ့်နော်ဒီနေ့ဆိုဖြစ်သွားတာဒီနေ့ကြောက်မဲမှာဒီရှမ်းမြူရာအစ်စ်နိုင်ငံရေးဆွေးနွေးပွဲကိုအကျိုးလုပ်ဖို့တောင်းမှဒီနေ့24ရက်နေ့ကျွန်တော်တို့ဒီကြောက်မဲမြို့မှာလုပ်ဖို့စဉ်းစားထားတယ်ဒါပေမဲ့မနေ့ကဆိုလို့ရှိရင်ဒီဟာနဲ့ပတ်သက်ပြီးတားမြစ်ချက်တွေထွက်လာတယ်ဟုတ်လားမနေ့ကမလုပ်ဖြစ်တဲ့အကြောင်းကိုကျွန်တော်တို့ SND ရုံးမှာ လာပြီးတော့လူကိုပြန်ရှင်းနေတဲ့နေရာမှာတော့မှဒါတက်မတော်တွေရောက်ချလာတဲ့အခြေအနေတိရှိသေးကြ။ဒါတော့မှပြေးမလို့ချင်ဘူးဆိုတော့ကျွန်တော်လည်းနားမလည်နိုင်တော့ပါဘူးဒီတက်မတော်
။၂၁ရာစုပင်လုံညီလာခံကျင်းပကန်ဒီလာတိုင်းတိုင်းရင်းဒေသတွေမှာစစ်တပ်ဘက်ကထိုးစစ်တွေဆင်လာတယ်လို့တိုက်ပွဲတွေကလည်းအပြင်းထန်ဖြစ်လာနေတဲ့အတွက်စစ်ပြေးဒုက္ခသည်တွေဟာဒီချိန်ဆိုရင်ထိတ်လန့်နေကြတယ်လို့စစ်ရှောင်စခန်းကစစ်ပြေးဒုက္ခသည်တွေကိုလိုက်လံကူညီပေးနေတဲ့ရှမ်းပြည်နယ်လူမှုမဟာမိတ်အဖွဲ့ကကိုမိုးကအခုလိုပြောပါတယ
်။၂၁ပင်လုံညီလာခံကျင်းပလိုက်တော့မယ်ဆိုလို့ရှိရင်ကိုကစစ်ပွဲကပြန်ပြန်ဖြစ်လာတဲ့ကိစ္စကိုကဒါမျိုးသားမှုတွေပါနေတယ်လို့ပဲကျွန်တော်မြင်တယ်ဒါဘယ်သူတွေမျိုးသားဘူးလဲဆိုတာကတော့တိုင်းနိုင်ငံလုံးကပြည်သူလူထုကသိပါပါဟုတ်တယ်မလားအဲ့တော့စစ်ကိုဘယ်သူလိုလားနေတာလဲငញ្ញမ်းရေးဘယ်သူလိုလားနေတာလဲဆိုတာကတော့ဒါတွေကဒီနေ့ရှမ်းပြည်မှာဖြစ်နေတဲ့ပုံရိပ်တွေကနေမှပြနေမှာပါပဲငញ្ញမ်းရေးဒါလူထုတွေ့ဆုံပွဲကြိုးဆွေးနွေးပွဲတွေအတွက်ဆိုလို့ရှိရင်လည်းဒါတက်တက်နေပြီးတော့မှဘာမှလက်နဲ့မရှိတဲ့နေရာတခုလူထုတွေတစ်ထဲမှာဘာတခုမှလက်နဲ့မရှိတဲ့နေရာတခုကိုတကယ်ကိုစစ်ပွဲကြီးတခုမှစစ်စင်နေတဲ့အတိုင်းဟိုစခန်းကုန်းတွေဝင်သိမ်းနေတဲ့ပုံစံတန်းတွေအတိုင်းဟုတ်လားနေရာယူမှုတွေနဲ့ဟုတ်လားလက်နဲ့အပြည့်စုံတွေနဲ့အင်အားသုံးပြီးတော့မှဒီလိုတားဆီးမှုတွေဟာတကယ်တမ်းပြောရရင်တော့ဟိုတိုင်းပြည်ရဲ့ပုံကြီးလဲဆိုးဝါးစေသလိုမျိုးငញ្ញမ်းရေးအတွက်လည်းဒါယုံကြည်မှုကိုတော်တော်ကိုပြည့်စည်စေပါလေဒီယုံကြည်မှုတွေအတွက်ပြတ်တဲ့အလုပ်တွေကိုလုပ်တဲ့သူကတော့တမိုင်းတရားခံပဲဖြစ်မှာပါဗျ
ရှမ်းပြည်နယ်မြောက်ပိုင်းဘက်မှာ KIA ကချင်လက်နက်ကိုင်တပ်နဲ့ TLLA တအောင်းတပ်တို့နဲ့မြန်မာစစ်တပ်တို့အပြင်းထန်တိုက်ပွဲဖြစ်နေတာပါဒီလိုစီးရဲတင်းမာလာတဲ့အခြေအနေပေါ့ရှမ်းတူတူအသက်အိုးအိမ်လုံခြုံရေးနဲ့ဘေးမဖြစ်စေဖို့တိုက်ပွဲတွေအမြန်ဆုံးရပ်ပေးဖို့မြစ်တာရက်ခံပါတယ်လို့ရှမ်းပြည်နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဆိုင်ထုံးဝင်းကပြောပါတယ
်ပဲစစ်ပဲမဆိုပါလို့နော်ဒီ TNN နဲ့တက်မတော့တယ်မဟုတ်ပါဘူးမြန်မာနိုင်ငံမှာရှိတဲ့လက်နက်ကိုင်အားလုံးကိုကျွန်တော်တို့ကတော့မြစ်တာရက်ခံချင်တာပေါ့လေနော
်ရှမ်းပြည်ဘက်မှာဒီနှစ်ကအေးအေးတန်းကစိုးစိုးဝါးဝါခန်းစားနေရတဲ့အချိန်အခုလိုတိုက်ပွဲတွေဖြစ်လာနေတဲ့အတွက်လူမမဲ့ကလေးငယ်တွေနဲ့တက်ကြီးရွယ်ဦးအဖိုးအဖွားတွေဟာအသက်လူပြီးထွက်ပြေးနေရတဲ့အတွက်သူတို့အတွက်အနှွေးအထည်အဝတ်အစားနဲ့စားနပ်ရိက္ခာတွေအရေးပေါ်လိုအပ်နေပါတယ်လို့စစ်ရှောင်တွေကကူညီပေးနေသူကိုမိုးကပြောပါတယ
်ဒီနှစ်ပိုင်းမှာကရာသီဥတုတော်တော်ကြမ်းတမ်းတဲ့အတွက်အဓိကပြောရင်တော့ကလေးတွေနဲ့ဒီတက်ကြီးရွယ်ဦးအဖိုးအဖွားတွေအတွက်ကပုံမှန်လေးပြအနှွေးသားရဖို့ရည်ကြီးပါတယ်ပြေးပြီဆိုတဲ့ကွာဘာတစ်ခုမှလက်လွတ်ကြည့်ကြရတာ ਉਹ ဘာမှသိသိနိုင်ရေးမရှိဘူးဘာမှအပြည့်စုံနဲ့ဒါရွှေပြောင်းရတာမှမဟုတ်တာပုံမှန်လေးလေးပြောရရင်ကျွန်တော်တို့ကစစ်ပွဲတွေဖြစ်လိုက်ကျွန်တော်တို့လူထုကလည်းကူညီလိုက်တဲ့လူထုလည်းပင့်မန်းနေပါပြီလက်ရှိတာဝန်ယူနေတဲ့အစိုးရကဒါတွေကိုထိထိမိမိနဲ့ကျွန်တော်ဆောင်ရွက်ပေးရမှာပါတစ်ဖက်မှာငញ្ញမ်းရေးဆွေးနွေးပွဲတွေလုပ်လိုက်တစ်ဖက်မှာတိုက်ပွဲတွေဖြစ်လိုက်နဲ့ဒါငញ្ញမ်းရေးကအမှန်တကယ်မှဖြစ်ပါဖြစ်ပါမလားဆိုတဲ့ငញ្ញမ်းရေးကရောအမှန်တကယ်လူချင်းကြရဲ့လားဆိုတဲ့တွေးဆမှုတွေကအများကြီးဖြစ်ပေါ်လာပါတယ်ကျွန်တော်တို့ကတော့အစိုးရကိုထိထိရောက်အောင်နဲ့စစ်ပွဲတွေရပ်ဆိုင်မှုတွေလည်းတိုက်တွန်းစေချင်တယ်စစ်ဘေးကြောင့်မလို့တိမ်းချောင်ရတဲ့ပြည်သူလူထုတွေလည်းထိထိရောက်ကူညီဆောင်ရွက်စေချင်ပါလေလို့ဒါကျွန်တော်ပြောချင်ပါတယ်ဗျ
အခုလိုရှမ်းပြည်နယ်နဲ့ကချင်ပြည်နယ်ဘက်တွေမှာတိုက်ပွဲတွေတကြောပြန်ပြန်ပြင်းထန်လာနေချိန်မှာပဲနိုင်ငံတော်ဥတိုင်းမင်းကပုတ်ကိုဦးဆောင်တဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကျင်းပနိုင်ရေးကော်မတီအဖွဲ့တွေညီလာခံကျင်းပနိုင်ရေးကြိုတင်ပြင်ဆင်နေကြပြီဖြစ်ပါတယ်ရှင
်မဆူမမရှင်ခုရောမြန်မာဒီမိုကရေစီရေးရဆွေးနွေးခန့်အစည်းအဝေးနေရာမှာရန်ကုန်မြို့မှာ1996နှစ်ကွန်ကရစ်ကပိတ်ထားတဲ့ရန်ကုန်တက္ကသိုလ်လိုင်းနံမြေရဲ့ចောင်းဆောင်တချို့ကိုအခု2019ဒီဇင်ဘာမှာပြန်ဖွင့်လိုက်လို့ပြန်ဖွင့်လိုက်တဲ့အကြောင်းမဆူမြတ်မောင်ကအထူးအစီအစဉ်ဖြစ်တင်ဆက်ထားပါရရှင
်တက္ကသိုလ်ကျောင်းတစ်ခုလိုမျိုးလှုပ်ရှားတက်ဝင်မှုမျိုးမတွေ့ရတာဒီနှစ်ပေါင်း20ကျော်ပြီဖြစ်တဲ့ရန်ကုန်တက္ကသိုလ်လှိုင်းနေမြေမှာအခုဆိုရင်တော့ဒီဘွဲ့ဂျိုအကျောင်းသူကျောင်းသားတွေနဲ့ပြန်လည်စီကားအသက်ဝင်နေပါပြီအခုလလောဆယ်မှာတော့2019ခု2018ခုနှစ်ပညာသင်နှစ်အတွက်ကိုဒီဝိဇ္ဇာသိပ္ပံအထူးကျောင်းသားတွေဒီမှာတက်ခွင့်ရနေပါတယ်1996ခုနှစ်ထဲကဒီစာသင်ခန်းတွေပိတ်ထားတဲ့ကျောင်းထဲမှာအခုလိုမျိုးကျောင်းသားတွေပြန်လည်တက်ရောက်ခွင့်ရတဲ့အတွက်အခုလလောဆယ်တက်နေကြတဲ့ကျောင်းသူကျောင်းသားတွေရောအရင်ဒီမှာတက်သွားခဲ့ကြတဲ့ဒီကျောင်းသားဟောင်းတွေရောအင်မတန်မှဝမ်းသာနေကြတာကိုတွေ့ရပါတယ်ရှင်RC2 လို့အသိများတဲ့ရန်ကုန်တက္ကသိုလ်လှိုင်းနယ်မြေထဲမှာလမ်းစမ်းတက်ကြွနေကြတဲ့တက္ကသိုလ်ကျောင်းသူကျောင်းသားတွေကိုအခုပြန်လည်မြင်တွေ့နေရပါပြီ
။ပြောပါရဲအခုပထမအဦးဆုံးဟိုနှစ်ပေါင်း20ကျော်ပြီမှတော့ပြန်ဖွင့်တာဆိုပထမအဦးဆုံးလည်းဖြစ်တယ်ဆိုတော့ပြီးတော့ဟိုညီမအဖေကလည်းအရင်တော့ဟိုးအရင်ခေတ်ကကျောင်းသားတွေကဒီမှာတက်ခဲ့တာဆိုတော့လေသလားအဖေချီတာနေရလို့လည်းပြောပါရဲရှင်။
ဒီကျောင်းခမဆောင်ကြီးတွေကိုလိမ္မော်ရောင်အုပ်တွေနဲ့စောက်ထားလို့လိမ္မော်ရောင်ကောလိပ်လို့လည်းတင်စားခေါ်နေကြတာပါ။အခုပြန်ဖွင့်နေတဲ့ရန်ကုန်တက္ကသိုလ်လှိုင်းနယ်မြေသင်္ချာဌာနရဲ့တွဲဘက်ပါမောက်ခဒေါက်တာဆောမာလာအောင်ကလည်းကျောင်းတက်သူတွေရဲ့အပျော်တွေကိုခံစားရတယ်လို့ပြောပါတယ
်အရင်နှုံးကတည်းကတက္ကသိုလ်ဆိုတော့တက္ကသိုလ်နယ်မြေကတက္ကသိုလ်တစ်ခုပြန်ဖြစ်လာတာပေါ့နော်အရင်ဝမ်းသာဖို့ကောင်းတယ်ပေါ့နော်ဆက်စားချင်းဖွင့်တဲ့နေရာဆိုလို့ရှိရင်အာတက်ဖူးတဲ့ကျောင်းသားဟောင်းနေရောပေါ့မိဘတွေကလည်းအစ်စ်ဖွင့်တာဆိုတော့အဲ့လိုပေါ့နော် ကုန်လုံးပျော်ပျော်ရွှင်ရွှင်နဲ့ပျော်စရာကောင်းပါလေဟိုအဆောင်ကြီးကလည်းဒီထဲမှာပဲဆိုတော့ကလေးတွေတော်တော်လေးအဆင်ပြေပါတယ်အဆောင်ကြီးကလည်းအဆောင်တော်တော်ကောင်းကောင်းနေထားထားတာဆိုတော့ဗောနကလေးတွေမှာတက်ရတာပျော်ပျော်ရွှင်ရွှင်နဲ့အဆင်တော်တော်ပြေပါတယ်ဒီကနေ့ဒါမဲ့ practical နေ့ဆိုရင်တော့ဟိုဘက်ကိုသွားရတယ်ဗောနတည့်ရက်
အစီတူးမှာပျော်ပျော်ရွှင်ရွှင်ကြောင်းတက်ခွင့်ရခဲ့တဲ့ကျောင်းသူကျောင်းသားဟောင်းကြီးတချို့ဆိုရင်အခုလိုကျောင်းပြန်မဖွင့်ခင်တည်းကဒီကျောင်းကြီးပြန်လဲအသက်ဝင်လာစေဖို့အတွက်တိတ်ကိုမျှော်လင့်ခဲ့ကြစ조사ခဲ့ကြတာပါ။အ
ော်မတို့ကျောင်းကြီးရလေနှစ်ပေါင်းတော်တော်များများကဒီမူလာရန်ကျောင်းလေးဖြစ်ခဲ့တာပေါ့နော်။ TTC ကျောင်းကယူထားတာကြတော့လေအခုကြတော့မှတကကျောင်းသားတွေတက်သူကျောင်းသားအစ်တစ်ကလေးတွေရောက်လာတော့မတို့စိတ်ထဲမှာဝမ်းသာပီတိဖြစ်တာပါညီမလေးရဲ
့။ RC2 မှာ1986ကနေ1989ခုနှစ်အထိတင်ကြားခဲ့ကြတဲ့မတ်ချစ်ချစ်ဇော်နဲ့မတ်တီတာမြင့်တို့ဆိုရင်လေကျောင်းအုပ်ကြီးဟောင်းဦးကောင်းညွန့်ရဲ့ပုံကိုတွေ့ရလို့မျက်ရည်ဝဲတဲ့အထီတော်ခန်းစားကြရတယ်လို့ဆိုပါတယ်
။အမားတို့တော့ဆိုရင်ဒီကဲဒီ RC2 ကြီးကိုလည်းမှီတယ်ဟဲ့လား။ရန်ကုန်တက္ကသိုလ်ကြီးမှာလည်းပျော်ပျော်ရွှင်ရွှင်တက်ခဲ့ရတယ်ပေါ့နော်။အဲ့တော့ဒီခေတ်ကလေးတွေကိုအမအရန်ကိုတနာတယ်။သူတို့မှာစဘွဲတပွဲရဖို့အတွက်ကိုပေါ့အဝေးကြီးပေါ့နော်။အဝေးကြီးတွေမှာသူတို့တောတောပြီးတော့တက်ကြရတယ်ပေါ့နော်။စဉ်းစားကြည့်လိုက်လေအသွားနဲ့အပြန်နဲ့ဒီခေတ် car traffic နဲ့တွေကိုသူတို့မှာပညာလေးရဖို့အတွက်ကိုပေါ့။နောက်တစ်ခါဒီတက္ကသိုလ်ရဲ့တကယ့်အငွေအသက်ဆိုတာဒါကြီးတွေပဲလေဆိုတော့အခုဒီမှာသူတို့ကလေးတွေပြန်တက်ခွင့်ရတယ်ဆိုတော့သူတို့အတွက်ကသူတို့တော့မသိဘူးအမကတော့သူတို့အတွက်အရန်ပျော်တယ်ပေါ့နော်မနာလိုတော်ဖြစ်မိတယ်ကိုလည်းပြန်တက်ချင်တယ်ဟို
ဂျားထဲမှာမတက်လိုက်ရတယ်ပေါ့နော်ဒီအကြောင်းကြီးကိုမတက်လိုက်ရတဲ့မောင်လေးတွေညမလေးတွေကိုလည်းအရန်တနာတယ်ဘာလို့လဲဆိုတော့မမတို့တက္ကသိုလ်ကြီးရဲ့ဒီကျောင်းဆောင်ကြီးတွေเนาะနောက်ပြီးတော့มาဒီလိုသေတာတွေပေါ့เนาะဒါတွေဆိုတော့ RC2 တစ်ခုထဲမှာပဲရှင်တန်းတာလေ
အခုတက်နေတဲ့ဒီမောင်လေးတွေညီမလေးတွေကျောင်းသူကျောင်းသားအစ်စ်တွေတွေအမတို့လိုဒီကျောင်းသူဟောင်းနေရဘယ်လိုမျိုးမှာကြားစကားပြောခြင်းလဲရှင
်ကလေးတွေကိုကျောင်းကောင်းကြီးมาတက်ခွင့်ရပြီတက်တူဆိုတာကြီးကိုသူတို့တကက်ထက်ထဲဝင်ဝင်ပေါ့เนาะရှိတဲ့အချိန်မှာစာစူးစားကြပါပညာထက်ကြီးတွေဖြစ်အောင်စူးစားပါဘာလို့ဆိုအမတို့ကြားရတာပေါ့เนาะတခြားကျောင်းတွေမှာဆိုလို့ရှင်ပညာကောင်းကောင်းမသင်မဲနဲ့ထိုင်းရတောက်နေတာတို့ဘာလို့အဆုံးပေါ့ညီမလေးရဲ့ကြားတာပေါ့ဒါမျိုးတွေလောက်ကြပါနဲ့အခွင့်အရေးရတော့အခွင့်အရေးကိုရအောင်ယူပါ
ခုဆိုအမဒီထဲဝင်လာတယ်အမတို့ဆရာကြီးဦးကောင်းညောသူ treatment ကသူကအမြင်တမ်းပြောနေတာအရင်အေးချမ်းတယ်ပေါ့ဆရာကြီးကိုမြင်လိုက်တာနဲ့အမမျက်ရည်လဲတယ်ပေါ့အဲ့လိုမျိုးပေါ့ဟိုဆရာတွေကိုပေါ့အမတို့ခစ်တုံးကတော့အရင်ကတော့ဝထားတယ်ဒီခစ်မှလည်းမထားဘူးလို့မပြောလို့ထားကြစေချင်တာပေါ့နော်အဲ့လိုမျိုးရေးလေးဝါလေးပျော်ဖို့ပါဖို့ထဲပေါ့နော်ဟိုဒီအငွေအသက်ကြီးတက္ကသိုလ်အငွေအသက်ကြီးကိုတကယ်ကိုဒီ RC2 ကရှူရှရတာတက္ကသိုလ်နဲ့ကိုတူတာလေအဲ့လိုမျိုးလေးမှာသူတို့နေရတယ်အဲ့ဒီတော့ကြောင့်သူတို့အတွက်ကလုံးဝကိုဟိုဘယ်လိုခေါ်မလဲဟိုပြည့်ပြည့်ဝဝတန်ဖိုးရှိသွားပြီတက္ကသိုလ်ကျောင်းသားကျောင်းသူနဲ့တူသွားပြီအဲ့တော့ဒီထက်ထပ်ပြီးတော့ဗောနော်စာကိုလည်းစူးစမ်းစေခြင်းနဲ့အဲပြီးတော့ဒီဆရာဆရာမတွေကိုလည်းလေးစားကာရဝထားစေခြင်းနဲ့ဗော
1989ခုနှစ်မှာစပြီးတော့ဒေတာကောလိပ်နှစ်အဖြစ်နဲ့ဖွင့်ခဲ့တဲ့ဒီကျောင်းကြီးကို1988ခုနှစ်မှာရန်ကုန်တက္ကသိုလ်လှိုင်းနေမြေလို့ပြောင်းလဲသတ်မှတ်ခဲ့ပါတယ်1988ခုနှစ်မှာကျောင်းသားတွေဥဆောင်တဲ့ဒီမိုကရေစီတောင်းဆိုလှုပ်ရှားမှုစခဲ့ပြီးတဲ့နောက်ပိုင်းကျောင်းသားတွေစုစည်းမိမှစုဝေးဆန္ဒပြမှာကိုစိုးရိမ်တဲ့အတွက်တက္ကသိုလ်တွေကိုနှစ်နှစ်ကျော်ပိတ်ခဲ့ပါတယ်1992ခုနှစ်မှာပြန်ဖွင့်ခဲ့ပေမဲ့1996ခုနှစ်ကျောင်းသားလှုပ်ရှားမှုတွေကြောင့်ဒီဇင်ဘာလမှာရန်ကုန်တက္ကသိုလ်ကျောင်းတွေကိုပြန်ပိတ်ခဲ့ပါတယ်။အဲ့ဒီထဲကဆလို့ RC2 ရဲ့လို့လူသိများတဲ့လှိုင်းနေမြေမှာဝိဇ္ဇာတိတ်ပံဘွဲကြိုကျောင်းသူကျောင်းသားတွေကျောင်းတက်ခွင့်မရတော့တာဖြစ်ပါတယ်။အခုလိုမျိုးနှစ်ပေါင်းများစွာကြာမှလှိုင်းနေမြေမှာနေရာဒေသစုံကပထမနှစ်ကျောင်းသူကျောင်းသားတွေအတွက်စာသင်ခန်းတွေပြန်ဖွင့်ပေးတာနဲ့ပတ်သက်လို့ရန်ကုန်တက္ကသိုလ်ပါမောက်ခချုပ်ဒေါက်တာဖိုးကောင်းကအခုလိုရှင်းပြပါတယ်။
ဒါ2019ခုနှစ် second session မှာပညာသင်နှင့်မှာကျောင်းသားဝီရဟိုတော်တော်လေးကိုများလာတော့ရန်ကုန်တက္ကသိုလ်ပင်မဒီတဲမှာကျွန်တော်ကဟိုစာသင်ခန်းအခက်အခဲကြီးအဆောင်နေဖို့ကျောင်းသားတွေအတွက်အဆောင်ပြီးဖို့အခက်အခဲနေတွေ့လာပါ။အဲဒါဆိုကျွန်တော်ရန်ကုန်တက္ကသိုလ်ကအခုချိန်မှာဆိုရင်ဟိုဘာလဲဆိုကျွန်တော်ကဘွဲ့ဂျူသင်တန်းနေရှိတယ်လို့ဘွဲ့လွန်သင်တန်းပေါ့ဘွဲ့လွန်သင်တန်းဆိုတော့မဟာရုပါရဂူရူအတိရှိပါတယ်အဲ့တော့ကျောင်းသားဦးကြီးကတော်တော်လေးကို6000ကျော် 9000 နီးပါးဖြစ်နေပါတယ်အဲ့တော့ဒီမှာဒီကျောင်းဒီစာသင်ခန်းအခက်အခဲနောက်ကျောင်းဆောင်အခက်အခဲတွေရှိလာပါတယ်ဒီအတွက်ကြောင့်ရန်ကုန်တက္ကသိုလ်ဒီလှိုင်းနေမြေပေါ့နော်အခုပြန်လဲဖွင့်လှစ်တဲ့လှိုင်းနေမြေမှာကျွန်တော်တို့အမျိုးသား400အမျိုးသမီး400စတဲ့အဆောင်2000ကျွန်တော်စောက်ထားပါတယ်ကျွန်တော်နာမည်ကမြန်400နဲ့ ကေတုမတီဆောင်ဆိုပြီးတော့ဖြစ်ပါတယ်အဆောင်အနေနဲ့လည်းဒါအတိတ်တွေပေါ့အဆောင်ဆာလဲတော့ကြီးတယ်များတယ်အဆောင်တွေဖြစ်ပါတယ်အဲ့တော့နောက်ဒီအဆောင်အနေနဲ့လိုက်လောနေနေတွေဖြစ်အောင်သွားလာလွယ်ကူတဲ့ဒါစာသင်ခန်းတွေလည်းဒီရန်ကုန်တက္ကသိုလ်လိုင်းနေနေမှာရှိပါတယ်အဲ့တော့တောင်းမလို့ရန်ကုန်တက္ကသိုလ်လိုင်းနေနေမှာပြန်လည်ဖွင့်လေရတာ
ဒီကျောင်းကတိုင်းထဲမှာဆိုလို့ရှိရင်ဝိဇာတက်ကတောင်းတူကျောင်းသားတွေအတွက်ကတကုံတက်ကတူရှိမယ်အရှေ့ပိုင်းတက်ကတူရှိရအနောက်ပိုင်းတက်ကတူရှိရပေါ့လေဆိုတော့အခုလှိုင်းနေပြမှာတက်ခွင့်ရတဲ့ကျောင်းသူကျောင်းသားတွေကြတော့ဆရာတို့ဘယ်လိုရွေးချယ်ပါလဲအခုအဲ့ဒီမှာဘယ်နှစ်ယောက်လောက်တက်နေပါလဲရှင့်ဘာသာရအနေနဲ့ဆိုတော့
29
ဒီနှစ်မှာငကွားရှိတာ29ဒီနှစ်မှာ3ခုတိုးလာပါတယ်3ခုဆိုတာဘာလဲဆိုလို့ရှင်ဟိုမိုက်ခရိုဘိုင်ယိုလော်ဂျီပိုင်ယိုကက်မစ်ထရီနော်အင်ဗိုရွန်မန့်တယ်စတဒီဆိုပြီးတိုးလာတော့အဲ့တော့အဲ့လိုတိုးလာတော့ဘာတွေ့လိုက်လို့ရင်ကျောင်းသားအောင်ထောင့်400ကျော်ထောင့်500ကျော်နီးပါရှိပါတယ်လိုင်းနဲ့နေပြဆိုလို့ရှင်ပိတ်ထားတာအနည်း20လောက်ကြာပါပြီဆိုတော့အခုလိုမျိုးဆရာတို့ဒီကျောင်းခန်းနေပြန်ပ
sing kong mu ni phyat tan a ba le se
u ho wa bo sing kong mu wa law ma chi thu do le a khu a ro di chano ro di sa tin gan ni ya a yin sa tin gan ni ne ma tu ro a khu wa chano ro projector multimedia di pc equipment ni tat bi ya de a ro စာသင်ခန်းတိုင်းမှာလည်း projector theater တွေမှာ projector တွေအပြည့်အစုံရှိပါပြီဒီစာသင်ခန်းတွေမှာလည်း projector ဒီတက်ဆင်မှုအစီအစဉ်ရှိပါတယ်တကုံတက္ကသိုလ်တို့ဒီတခြားတက္ကသိုလ်နဲ့ကိုရတဲ့အချက်ကရန်ကုန်တက္ကသိုလ်ဝင်လာတဲ့ကျောင်းသားတွေကဘာသာရပ်မှာလည်းစိတ်ပါဝင်စားပြီးတော့နော်ဘာသာရပ်မှာစိတ်ဝင်အောင်သင်စားပြီးသူတို့ရဲ့အခြေခံပညာဒီအထက်တန်းဆောင်ပွဲမှာလည်းအဲထူးချွန်တဲ့ကျောင်းသားတွေဖြစ်ပါတယ်အဲ့တော့ထူးကျွန်တဲ့ကျောင်းသားတွေအပြင်စိတ်ဝင်စားတဲ့ကျောင်းသားတွေကိုကျွန်တော်တို့ကဒါဟိုထူးကျွန်အောင်လုပ်ပေးရမှာပေါ့နော်
အဲ့လိုမျိုးဆရာပြောသလိုပေါ့နော်ဒီကျောင်းသားတွေပို့ပြီးတော့ဒီထူးကျွန်အောင်လို့လုပ်တဲ့အခါမှာဒီသင်ထောက်ကူတွေလိုအပ်ချက်တွေနောက်တစ်ခါဒီဆရာမတွေရဲ့ပံ့ပိုးမှုတွေကိုရောဆရာတို့အနေနဲ့ဘယ်လိုမျိုးပြင်ဆင်ထားပါလဲဆရာ
ခုနဆရာမတွေအနေနဲ့ကလည်းဆရာမတွေကိုဒါနိုင်ငံတကာသင်ယူတွေနေနော်သင်ယူခုနဘာသာရပ်သုံးခုမှလည်းဒါနိုင်ငံတကာအတိတ်မှာလည်းနိုင်ငံတကာအတင်ယူတွေနဲ့ကိုက်ညင်အောင်တင်ပါတယ်ဆရာမတွေလည်းအည်သွေးမြင့်မှုနိုင်ငံသားတွေလည်းလွတ်ပါတယ်နောက်နိုင်ငံသားဒီနိုင်ငံတကာတင်ယူညွှန်းနှမ်းနေတယ်လေးလာစီပါတယ်ဟိုလက်တွေ့လိုရတဲ့ဟိုပစ္စည်းတွေနဲ့ကြာအခုရန်ကုန်တက္ကသိုလ်မှာပဲဒီပင်မမှာပဲဒီ first ပထမနှစ်ဝက်မှာကျွန်တော်လုပ်ဖို့စီစဉ်ပါပါတယ်
ဟိုမနေ့ကလည်းဒီရောက်ခဲ့ပါတယ် RC2 line နေကိုဆိုတော့တချို့ကြောင်းစာသင်ခန်းတွေကတော့ပြန်မဖွင့်သေးဘူးပေါ့လေဆိုတော့အဲ့ဒီစာသင်ခန်းတွေကိုအရင်တော့ဒီ1996ခုနှစ်ဒီကြောင်းကြီးတက္ကသိုလ်ကျောင်းအတွင်းမပိတ်ခင်အချိန်တွေတော့အလိုမျိုးပြန်ဖြစ်အောင်ဆရာတို့နောက်လုပ်ဖို့အစီအစဉ်ရှိပါလား
ရှိပါတယ်ကျွန်တော်ကဒီဒုတိယနှစ်ဝက်အမီမှာလုပ်မှာပါဒုတိယနှစ်ဝက်အမီမှာခုနကကျွန်တော်ပြောလို့ပဲအရင်အလိုဖြစ်မဲ့အပြင်ခုနခင်မီရဲ့ဓာခွဲခန်းကြီးခင်မီရဲ့စာသင်ခန်းကြီးပေါ့ခင်မီစာသင်ခန်းဆိုတာဟိုအရင်ကစာသင်ခန်းနဲ့ဟိုမတူဘူးအရင်ကတော့ကြောက်တဲ့မုန်းနဲ့မြည်ပြီးဘောเนาะအခုတော့ white board ဒီခုန projector တွေနဲ့ခုန power ဆရာမတွေကဒီ presentation တွေကိုလည်းသူတို့ရဲ့လေ့လာမှုဟိုပူချချက်တွေကိုလည်းကျွန်တော်တို့ကဒီ powerpoint presentation တွေနဲ့လုံနိုင်အောင် video ဟို slide တွေနဲ့ထိုးနိုင်အောင်ကျွန်တော် projector တွေလည်းအကုန်ဆင်မှာဖြစ်ပါ
ရန်ကုန်တက္ကသိုလ်လှိုင်းနယ်မြေကိုပြန်ဖွင့်ပေးနိုင်ခဲ့တဲ့အတွက်လှိုင်းနယ်မြေမှာတက်ခဲ့တဲ့ကျောင်းသားဟောင်းတယောက်အနေနဲ့ဂုဏ်ယူရတယ်လို့လည်းရန်ကုန်တက္ကသိုလ်ပါမောက္ခချုပ်ဒေါက်တာဖိုးကောင်းကပြောပါရယ်ရန်ကုန်တက္ကသိုလ်လှိုင်းနယ်မြေမှာအခုလိုဘွဲကြိုကျောင်းသားကျောင်းသူတွေကျောင်းတက်ခွင့်မရခဲ့တဲ့အချိန်တွေတုန်းကတော့ကျောင်းဝင်းထဲမှာရှိတဲ့တချို့ကျောင်းဆောင်တွေကိုရန်ကုန်ပညာရေးတက္ကသိုလ်လေ့ကျင့်ရေးအထက်တန်းကျောင်း TTC ရဲ့သူငယ်တန်းကနေ9ရက်အထိအတန်းတွေကို2009ခုနှစ်ကနေ2018ခုနှစ်နိုဝင်ဘာလအထိဖွင့်လှစ်ခဲ့တာဖြစ်ပါတယ
်အနည်း20ကျော်ပိတ်ထားခဲ့တဲ့ရန်ကုန်တက္ကသိုလ်လိုင်းနယ်မြေရဲ့ကျောင်းဆောင်တချို့ကိုပြန်ဖွင့်လိုက်တဲ့အကြောင်းမဆူမြတ်မောင်ကတင်ပြသွားတာပါရှင်VO American အတန်းရဲ့တင်းငွေနဲ့ညဘက်ဆက်ပြီးထုတ်လင်းပေးနေတဲ့အစီအစဉ်တွေကတော့ line to meter 24 25နဲ့30နဲ့တို့ကနေဖန်ယူနာဆင်နိုင်ကြပါတယ်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်တာရှင်များရှင်VOA မြန်မာပိုင်းအစီအစဉ်ရ2019ခုနှစ်ဒီဇင်ဘာလ24ရက်သတင်းကနေညပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်ည10နာရီအစီအစဉ်တွေကိုလိုင်းတိုမီတာ24 25 30နဲ့51အပြင်လိုင်းလက်မီတာ190ရောကနေပြီးတော့လဲတိုးချဲ့ဖန်ယူနာစီနိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်နဲ့ Christmas အထူးအစီအစဉ်ဖြစ် Billboard ရဲ့အကောင်းဆုံးတေးသပြန်မှာထိတ်ဆုံးရောက်နေတဲ့ Christmas တချင်းတွေကိုမအီတနာကျော်ကစူးစီးတင်ဆက်တော့ဖို့လဲရှိပါတယ်။အခုတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသပ်ချက်ကိုထုတ်လွှင့်မပေးခင်နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုအရင်ဆုံးထုတ်လွှင့်ချင်ပါတယ်။အမေရိကန်ပြည်ထောင်စုမှာပြဋ္ဌာန်းထားတဲ့အခြေခံဥပဒေရဲ့ပထမအကြိမ်ပြင်ဆင်ချက်အရအမေရိကန်နိုင်ငံတွင်းကခရီးယန်ဖျားကြောင်းမှာပဲဖြစ်ဖြစ်ဗလီထဲမှာပဲဖြစ်ဖြစ်ဘလို့အဆောက်အုံမျိုးမှမဆိုလူတွေကိုတန်းတူဖို့ပြုဆူတောင်းခွင့်ပေးထားပါတယ်။အမေရိကန်ပြည်ထောင်စုကဆာရာကူးစ်မြို့ကလေးမှာတော့ခရီးယန်ဖျားရှိကိုကြောင်းကြီးတစ်ခုကအခုတော့မွတ်စလင်တွေအတွက်အရေးပါတဲ့ဗလီတစ်ခုဖြစ်လာပါတယ်ဒီအကြောင်းဆာဘာရှာခမ်ပေးပို့ထားတဲ့သတင်းကိုဆက်လက်နားဆင်ပါရှင်ညူးယောက်ပြည်နယ်ဆာရာကူးစ်မြို့ကအုန်နီဂယ်ရီခေါင်းမိုးချုံအမြင့်ကြီးတွေနဲ့ဆက်လုပ်ထားတဲ့ခရီးယန်ဖျားရှိကိုကြောင်းကိုခုတော့မာဂျစ်အီစာအီဘရန်မာရီယမ်ဒါမမဟုတ်ဂျေဆစ်နဲ့မယ်ရီတို့ရဲ့ဗလီဆိုပြီးတော့ခေါ်နေကြပါပြီလွန်ခဲ့တဲ့၄နှစ်တုန်းကတော့ဒီအဆောက်အုံကြီးကိုမြင့်မြတ်တဲ့ထရီနီတီဖျားကြောင်းဖြစ်တာသိထားကြတာပါအဆောက်အုံတွင်မိုင်းကတစ်သားပြားတစ်ခုပေါ်မှာတော့ကိုရမ်ကျန်းစာပိုက်တစ်ခုဖြစ်တဲ့ဘလို့အပြစ်ရှိတဲ့လူပဲဖြစ်ဖြစ်အားလုံးကိုအလားရှိမြက်ကခွင်လွတ်ပါလိမ့်မယ်ဆိုပြီးတော့ရေးထိုးထားပါတယ်။ဒေသခံယူဆုပ်ဆလိုကအခုလိုပြောပါတ
ယ်။ I always say that these walls were waiting to hear the crown.
ဟုတ်တယ်နော်ကိုရမ်ကျန်းစာကိုကြားရဖို့နှစ်ပေါင်းရာနဲ့ကြီးပြီးတော့စောင့်စားနေခဲ့တယ်ဆိုတာကျွန်တော်အမြဲပြောပါတယ်။အစပိုင်းကလေးကအဲ့ဒီအာယုံတွေကိုကျွန်တော်ရနိုင်ခဲ့တာပါ။
ဟော်ရီခရီးယန်ဖျားကြောင့်ကိုပလီတစ်ခုအဖြစ်ပြောင်းလဲတဲ့နေရာမှာအစပိုင်းကလေးကသူ့ပါဝင်ခဲ့ပါတယ်။ဖျားဖို့ပြဖို့ဆော်ဩကြတဲ့အာဇန်ပေးတဲ့အခါတိုင်း church ထဲမှာပဲ့တင်တာတွေကြားနေရတာဟာအစပိုင်းမှာတော့ထူဆန်းနေတယ်လို့သူကပြောပါတယ
်။ There are some people who are very angry and upset. People who are
ချို့ကတိတ်ဆိတ်ဆူဒေါသဖြစ်ကြပါတယ်။ဘယ်တော့မှစိတ်ဆူဒေါသထွက်တာမတွေ့ခဲ့ဘူးတဲ့လူတွေလည်းကျွန်တော်ကိုပုဂ္ဂိုလ်ရေးအရာစိတ်ဆူလာကြပါတယ်။ရွှေပြောင်းချေချသူတွေကြားမှာ American ဖြစ်တဲ့ကျွန်တော်ကိုရှေ့ထွက်ခိုင်းကြပါတယ်။
20ရာစုအစောပိုင်းမှာဆောက်ထားတဲ့ဒီဖျားကြောင်းကြီးဟာလူကြီးတိုးပွားလာတဲ့ဂျာမန်နဲ့အီတလီယန်ရွှေ့ပြောင်းဝင်ရောက်လာသူတွေကိုခရီးယန်ဘာသာဝင်အဖြစ်သွသွင်းပေးတာလက်ချက်ပေးတာနဲ့တည်ဆုံသွားသူတွေကိုမြုံနှံပေးတဲ့နေရာဖြစ်ခဲ့ပါတယ်။ဒါပေမဲ့လည်းဒီမြို့ကပင်စင်စားတွေဆင်ခြေဖုံးအရက်ဖက်ကိုပြောင်းရွှေ့သွားကြသလိုနောက်ထပ်ရောက်လာတဲ့မွတ်စလင်အများစုပါတဲ့ရွှေ့ပြောင်းအခြေချသူတွေနဲ့ဒုက္ခသည်တွေကြောင့် Trinity ဖျားကြောင်းမှာလည်းအပြောင်းလဲတွေဖြစ်လာရပါတယ်။
We broke bread with many different groups and eventually
ကျွန်တော်တို့ရဲ့စားတောက်တွေကိုတခြားအတိုင်းဝန်းကလူတွေနဲ့ဝေမျှစားတောက်ကြပါတယ်ဒီ church ကြီးပလီတစ်ခုဖြစ်လာတာကိုသူတို့လည်းအေးဆေးဆေးပဲသဘောတူလက်ခံကြပါတယ
်2010မှာတော့ Syracuse မြို့ Roman Catholic ဂိုင်းကဒီ church ကိုပြန်လည်စီမံခန့်ခွဲဖို့ဆိုပြီးတော့ပိတ်ထားလိုက်တာပါဒီနေရာကိုပါဆိုင်ဖွင့်ဖို့ပိုက်ဆံသုံးစားပေးခြင်းနဲ့သူတွေရှိပေမဲ့ဖျားရဲ့အိမ်တော်မှာဆုတောင်းဝတ်ပြုခွင့်ဆက်ရှိနေစေဖို့ဆိုပြီးတော့မွတ်စလင်အုပ်စုတစ်ခုကိုရာအတော်နဲ့တဲ့ငွေနဲ့ရောင်းချပေးလိုက်တာပါဒီနောက်မှာတော့အဆောက်အုံပြန်လဲမွန်မှန်ရေးစတင်ပါတယ်။ဖခင်ကျောင်းထံကတစ်သားတွေကိုကြံခင်းတဲ့နေရာမှာအုံပြလိုက်သလိုနေရာတွေပေါ်မှာထောင်းတဲ့ချီတဲ့လက်ဝါကတိုင်ပုံစံတွေကိုလည်းပုံစံပြောင်းတာဒါမှမဟုတ်အဲ့ဒီပေါ်မှာဆေးတွေနဲ့ပြန်ပြီးတော့တုပ်ပြီးဖုံးအုပ်လိုက်ပါတယ်။ဖခင်ကျောင်းခမိုးထဲကလက်ဝါကတိုင်ပုံတွေကိုတော့ဖယ်ရှားပြီးအဆောက်အုံရဲ့အဖိုးတန်အမတ်ကြီးတွေဖြစ်ထိန်းသိမ်းထားပါတယ်။တီပလီကတော့တခြားပလီတွေနဲ့ကွဲပြားနေပါတယ်။ဒီနေရာမှာအမျိုးသားအမျိုးသမီးအတွက်ဆိုပြီးတည်တံ့ခွဲထားပေးတဲ့အခန်းတွေမရှိသလိုတာဝန်ပေးအပ်ထားတဲ့အီမန်ဘာသာရေးဆရာဒါမှမဟုတ်ဥဆောင်ဆူတောင်းဖို့ပြုပေးမဲ့သူလည်းမရှိသေးပါဘူး။အကြောင်းကတော့တီပလီကိုလူတိုင်းပိုင်ဆိုင်သလိုဘသူမဆိုဥဆောင်ဖို့ပြုဆူတောင်းနိုင်အောင်ရည်ရွယ်ထားတာပါ။အာဖဂန်နစ္စတန်ကအသက်16နှစ်အရွယ်ဆာဂျတ်ဆီမီယာကတော့
I was practice with myself and
people in the mosque encouraged
azan pe da ko chuno ba da chuno le jin tha da ba li ga lu re ga chuno ko azan pe bo pyo ja de kha a yin song yet ne ne law sa lou ji ba de
nai ngan ato mya mya ga yauk la de dukkha te re le tibli ini na ma ni ja ba de da ba me le ti ni ha muslim re atwa da mho pe lu ru atai wan atwa niya tuk le phit ba de not size sena ga makkas ka akhu lo pyo ba de
so they really do see themselves as serving the entire neighborhood from a food pantry open to all
ya lu ti ya lon twa thru lut lut pin ni da ba thru si ya sa taw ti ko le bdu ko mu so wi mya pi ba de da chang le di yak kwet the ga muslim ni thru ya tan wan da ma ka be lu ti ya lon twa lut kain pe yin ya da ya thru ga de ka ko me sui kaung ni le phit ba de
tadin thana ri ye tin mya chet twa ma a the myin lwe ma sia ri phit nai ne twa myin da mya cha da mya a ya a long ko myong bo yusef so lu ga pyo ba de American ပြည်တော်စုဆိုတာမတူကွဲပြားမှုတွေနဲ့ဘသူကမဆိုအဘာတရားလက်ခံကြိုဆိုတဲ့လူတွေနဲ့ပြည်နေတဲ့အတိုင်းမျိုးဖြစ်တယ်လို့လည်းသူကပြောပါတယ်ရှင် VOA မြန်မာပိုင်းကနေတနင်္ဂနွေနေ့ညဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်ကိုထုတ်လွှင့်ပါမယ်ရှမ်းပြည်နယ်ကအကျိုးနိုင်ငံရေးဆွေးနွေးပွဲတွေကိုတက်မတော်ကတားမြစ်လို့ဘာအကျိုးဆက်တွေဖြစ်လာနိုင်မလဲဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားပါရယ်။မတ်အင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါရယ်ရှင
်။ပြီးခဲ့တဲ့နိုဝင်ဘာ29ရက်နေ့ကဒေါန်ဆန်းစုကြည်ကိုယ်တိုင်တက်ရောက်တဲ့နိုင်ငံလုံးဆိုင်ရာပြစ်ခတ်တိုက်ခိုက်မှုရက်စရေးသဘောတူစာချုပ်အကောင့်ထဲဖော်မှုဆိုင်ရာညှိနှိုင်းအစည်းအဝေး GICM ကိုနေပြည်တော်မှာကျင်းပခဲ့ပါရယ်။အစည်းအဝေးမှာငကူကရှမ်းလက်နက်ကင်တပ်ဖွဲ့နဲ့တပ်မတော်နှစ်ဖက်ညှိနှိုင်းမရဖြစ်နေတဲ့ရှမ်းလူမျိုးအလိုက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကိုဒုံဆန်းစုကြည်ရဲ့ဂျားဝင်ညှိနှိုင်းမှုနဲ့လင်းခေးမျိုးနယ်မှာကျင်းပဖို့သဘောတူညီချက်တစ်ခုရခဲ့ကြပါတယ်။ဒီဇင်ဘာလလည်းရောက်တော့အဲ့ဒီသဘောတူညီချက်အရရှမ်းလက်နက်ကင် RCSS SSC အဖွဲ့ကဥဆောင်ပြီးမြို့နယ်အချို့မှာအကျိုးနိုင်ငံရေးဆွေးနွေးပွဲတွေလုပ်ပါတယ်။အားလုံးသိကြပြီဖြစ်တဲ့အတိုင်းရှမ်းပြည်နယ်မြို့နယ်တချို့မှာလုပ်တဲ့အဲ့ဒီအကျိုးနိုင်ငံရေးဆွေးနွေးပွဲတွေကိုတမရောဘက်ကဒိုင်းရိုက်ဝင်ရောက်တားမြစ်တာတွေလုပ်ပါတယ်အခုအဲ့ဒီပြဿနာတွေမပြေလည်သေးပါဘူးလက်ရှိတမရောဘက်ကလုတ်ကန်ဆောင်ရွက်မှုတွေကြောင့်မြန်မာနိုင်ငံညီညာရေးရှေ့အလားအလာဘယ်လိုဖြစ်နိုင်တယ်လဲဆိုတာကုတပတ်ဆွေးနွေးတင်ပြသွားပါမယ်
ဖြစ်စဉ်အချင်းကအခုလိုပါ JICM သဘောတူညီချက်အရဒီဇင်ဘာလ18ရက်နေ့ကပင်လုံမှာအကျိုးနိုင်ငံရေးဆွေးနွေးပွဲတစ်ခုလုပ်ပါတယ်အဲ့ဒီဆွေးနွေးပွဲကျင်းပရာကိုတမရောကအင်အား450လောက်အသုံးပြုပြီးစီဝေးပွဲမလုပ်ဖို့ပိတ်ပင်တားမြစ်ပါတယ်ဒီလိုနဲ့ဆွေးနွေးပွဲမလုပ်ဖြစ်ပါဘူး။အဲ့ဒီလိုနိုင်ငံရေးဆွေးနွေးပွဲလုပ်တာကိုတက်မတော်ဘက်ကတားမြစ်မှုဖြစ်ပြီးတဲ့နောက်ခရိုင်နဲ့မြို့နယ်အဆင့်တာဝန်ရှိသူတွေကဒါဟာအစိုးရတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်တွေသဘောတူညှိနှိုင်းပြီးမှလုပ်တာဖြစ်တဲ့အတွက်လုပ်ဖို့ခွင့်ပြုကြောင်းသူတို့အနေနဲ့ခွင့်ပြုထားပြီးသားဖြစ်ကြောင်းဒါကိုတက်မတော်ဘက်ကနားလည်မှုလွဲတာဖြစ်နိုင်ကြောင်းပြောဆိုခဲ့ကြပါတယ်။ဒီလိုနဲ့သက်ဆိုင်ရာခရိုင်မြို့နယ်အုပ်ချုပ်ရေးမှူးတွေရဲ့ခွင့်ပြုချက်နဲ့ဒီဇင်ဘာလ21ရက်နေ့ပင်လုံမှာအကျိုးနိုင်ငံရေးဆွေးနွေးပွဲလုပ်ဖို့ဒုတိယအကြိမ်ပြန်စူးစမ်းကြပြန်ပါတယ်။ဒါပေမဲ့မျှော်လင့်မထားဘဲတက်မတော်ဘက်ကလာရောက်တားမြစ်ပိတ်ပင်တာခံလိုက်ရပြန်ပါတယ်။အဲ့ဒီလိုအကျိုးနိုင်ငံရေးဆွေးနွေးပွဲပိတ်ပင်ခံရဖို့ဗီဒီယိုဖိုင်တွေလည်းလူမှုကွန်ရက်မှာပြန့်နှံ့လာခဲ့လို့ပြည်ရင်းပြည်ပအလုံးသိကြရတဲ့အခြေအနေရောက်သွားခဲ့ပါတယ်။ဗီဒီယိုဖိုင်မှာမြင်ရတာတွေကအကျိုးနိုင်ငံရေးဆွေးနွေးပွဲလုပ်မဲ့သူတွေကလာပြီးတားတဲ့တက်မတော်အရာရှိကိုဒီဆွေးနွေးပွဲဘလို့ဖြစ်ပေါ်လာတဲ့အကြောင်းတက်မတော်ရဲ့ထိပ်ပိုင်းခေါင်းဆောင်တွေကပါခွင့်ပြုထားတဲ့အကြောင်းစတာတွေရှင်းပြကြပါတယ်။လာရောက်တားမြစ်တဲ့တက်မတော်အရာရှိကတော့အထက်အမိတ်အရာဆိုတာကလွဲပြီးဘာမှပြန်ရှင်းပြနိုင်တာမတွေ့ရပါဘူး။ဒီလိုနဲ့ရှမ်းလူမျိုးအလိုက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကြီးအတွက်ကြိုတင်ပြင်ဆင်တဲ့အကျိုးဆွေးနွေးပွဲတွေကတာချီလိတ်လာရှိုးနဲ့နန်းဆန်မြို့နယ်တွေမှာလုပ်တဲ့ဆွေးနွေးပွဲတွေလည်းပင်လုံမှာညှိတူတက်မတော်ရဲ့တားမြစ်တာခံကြရပါတယ်
။တကယ်တော့ရှမ်းလူမျိုးအလိုက်နိုင်ငံရေးဆွေးနွေးပွဲကြီးဆိုတာဟာအလွန်ကြီးကျယ်တဲ့ပွဲကြီးပါ။2018ခုနှစ်နှစ်ဆန်းမှာကျင်းပမယ်လို့ရည်ရွယ်ထားတဲ့ဒေါန်ဆန်းစုကြည်ဦးဆောင်တဲ့တတိယအကြိမ်မြောက်21ရာစုပင်လုံညီလာခံကြီးမှာရှမ်းတိုင်းသားတွေကိုကိုစားပြုပြီးတင်သွင်းမဲ့နိုင်ငံရေးဆိုင်ရာသဘောထားအတွက်ကျင်းပတဲ့နိုင်ငံရေးဆွေးနွေးပွဲကြီးပါဒီလိုဆွေးနွေးပွဲကြီးအတွက်ပြည်သူလူထုရဲ့တကယ့်အသံစုံစုံလင်လင်ပါရလျအောင်အကျိုးဆွေးနွေးပွဲတွေလုပ်ရတာကလည်းဓမ္မတာပါပဲဒါ ው တက်မတော်ဘက်ကဘာကြောင့်ဘာရွေချက်နဲ့လာပြီးတားမြစ်ရတယ်လဲဆိုတာကလည်းစဉ်းစားခက်စီပါတယ်အဲ့ဒီပြဿနာပေါ်လက်ရှိပြည်သူတွေဝေဖန်နေကြတာကလင်းခေတာချီလိတ်လာရှိုးနဲ့နန်းဆန်မျိုးတွေဟာစစ်အုပ်ချုပ်ရေးကြီးညာထားတဲ့တမရောကအုတ်ချုပ်နေတဲ့မြို့တွေမဟုတ်ဘူး။ဒါကြောင့်အဲ့ဒီမြို့တွေမှာလူလူစီဝေးပွဲ၊စုဝေးပွဲ၊ဆန္ဒပြပွဲ နိုင်ငံရေးဆွေးနွေးပွဲတခုခုလုပ်တာဟာဥပဒေနဲ့မညီဘူးခွင့်မပြုနိုင်ဘူးဆိုရင်တားမြစ်ရမှာအရေးယူကန်တွယ်ရမှာကအုတ်ချုပ်ရေးပိုင်းနဲ့ရဲတပ်ဖွဲ့ရဲ့တာဝန်ပဲဖြစ်တယ်တကယ်လို့တပ်မတော်ဘက်ကတားမြစ်စေခြင်းနဲ့ဆိုရင်လည်းသက်ဆိုင်ရာအုတ်ချုပ်ရေးပိုင်းကိုအကြောင်းကြားသင့်တယ်ဆိုပြီးဖြစ်ပါတယ
်ဒီအတွက်လည်းမခက်ခဲပါဘူးအုတ်ချုပ်ရေးနဲ့ရဲတပ်ဖွဲ့ကိုထိန်းချုပ်ထားတာဟာတက်မတော်ကာဝေးဦးစည်းချုပ်ကခန့်အပ်ထားတဲ့ပြည်ထရေးဝန်ကြီးပါအခုရှမ်းပြည်နယ်ပင်လုံကရှမ်းတိုင်းရင်းသားတွေရဲ့အကျိုးနိုင်ငံရေးဆွေးနွေးပွဲကိုတက်မတော်ဘက်ကလက်နက်အပြည့်အစုံနဲ့တွားပြီးတားမြစ်တာကတော့အတော်လေးကိုအယုတ်ဆိုးအကြီးတန်းစေပါတယ်အခြားတစ်ဖက်ကကြည့်ပြန်ရင်လည်းမြန်မာနိုင်ငံဟာရွေးကောက်ပွဲကျင်းပပြီးဒီမိုကရေစီနိုင်ငံကိုအသွင်ကူးပြောင်းနေတဲ့နိုင်ငံတစ်နိုင်ငံပါတက်မတော်ဟာတိုင်းပြည်ရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးမှာပါဝင်နေပါတယ်ဆိုပြီးပြောဆိုနေတဲ့ကာဝေးဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ပြောစကားနဲ့လဲဖြောင့်ဖြောင့်ကြီးစန့်ကျင်နေတဲ့လုပ်ရမျိုးဖြစ်နေပါတယ်။တက်မတော်ရဲ့အဲ့ဒီလုပ်ရနဲ့ပတ်သက်ပြီးတိုက်ရိုက်အကျိုးတက်ရောက်မှုရှိစေတာက NCA လက်မှတ်ရေးထိုးထားတဲ့လက်နက်ကိုင်တိုင်းသားအဖွဲ့တွေရဲ့အပေါ်မှာဖြစ်ပါတယ်။ပြီးခဲ့တဲ့ဒုတိယအကြိမ်27ရာစုပင်လုံနီလာခံမှာကတည်းကအပြစ်ရဲ့လက်နက်ကိုင်တိုင်းသားအဖွဲ့ခေါင်းဆောင်တွေဟာတက်မတော်ဘက်ကိုဒန်းတူရီတူညှိနှိုင်းလိုစိတ်နဲတယ်ဆိုပြီးဝေဖန်မှုတွေရှိနေပြီးသားပါ။ငြိမ်းချမ်းရေးတိစောက်တယ်ဆိုတာဟာအပြန်အလှန်စိတ်ရှည်လက်ရှည်နဲ့ဆွေးနွေးသဘောတူညီချက်ရအောင်ညှိနှိုင်းရတဲ့ဖြစ်စဉ်မျိုးဖြစ်ပါတယ်ဆိုပြီးထောက်ပြခဲ့ကြပါသေးတယ်။အခုမြို့ပေါ်နိုင်ငံရေးဆွေးနွေးပွဲကျင်းပတာကိုတက်မတော်ဘက်ကဝင်းရောက်တားမြစ်လိုက်တာကိုဘဲအဖွဲ့အစည်းကမှအကောင်းမြင်မဲ့ပုံတော့မရှိပါ။နောက်တစ်ချက်ကအပြစ်ရဲ့လက်မှတ်ထိုးမယ်လို့တာဆူနေတဲ့မွန်ပြစ်သစ်ပါတီ KNY လက်နက်ကိုင် KNPP နဲ့UNFC အဖွဲ့ဝင်တွေပါသူတို့တွေ NCA စာချုပ်မှာလက်မှတ်ထိုးလာရေးလက်ရှိရှမ်းပြည်နယ်ကတက်မတော်ရဲ့လုပ်ရက်ကအထောက်အကူမဖြစ်မှာတည်ကြပါတယ်အလားတူပါပဲတပ်ပေါင်းစုဖွဲ့ပြီးတပ်ပေါင်းစုနဲ့ပဲဆွေးနွေးမယ်ဆိုတော့ဝါတက်ဖွဲ့ KIA ကချင်လက်နက်ကိုင်နဲ့အခြားတပ်ဖွဲ့တွေကလည်းတက်မတော်ရဲ့အခုလုပ်ရက်ကိုစောင့်ကြည့်နေကြမှာအသေးချပါဒီလုပ်ရက်ဟာအဲ့ဒီလက်နက်ကိုင်တပ်ဖွဲ့တွေအနေနဲ့တက်မတော်ဟာငြိမ်းချမ်းရေးကိုတကယ်လိုလားပါတယ်တိုင်းရင်းသားတန်းတူညီမျှရေးကိုလိုလားပါတယ်ဆိုတာယုံကြည်ဖို့ခက်ခဲစေပါလိမ့်မယ
်လက်ရှိတက်မတော်ရဲ့လိုရာဟာအဲ့ဒီရှမ်းပြည်နယ်ထဲမှာရှိတဲ့ရှမ်းတိုင်းသားတွေရဲ့သံသယဖြစ်မှုကိုလည်းခံရပါလိမ့်မယ်ရှမ်းတိုင်းသားတွေဟာအခြားသောဗမာအပါဝင်မြန်မာနိုင်ငံသားအားလုံးနီးတူဆရာနာရှင်စနစ်အောက်မှာနေခဲ့ရသူတွေဖြစ်ပြီးဆရာနာရှင်စနစ်ရဲ့ဆိုးရွားရက်စက်မှုဒဏ်ကိုခံခဲ့ရသူတွေဖြစ်ပါတယ်အခုတက်မတော်ရဲ့လိုရာဟာသူတို့တွေအနေနဲ့ဆရာနာရှင်စနစ်တကယ်ပဲကုံဆုံးသွားပြီလားမြန်မာနိုင်ငံဟာတကယ်ပဲဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုတည်ဆောက်မှာလားဆိုတာယုံမသံတရားဖြစ်နေကြမှာသိကြပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသပ်ချက်ကိုမှအင်ဂျင်နိုင်ကကူညီတင်ဆက်သွားတာဖြစ်ပါတယ် VOA ကနေတင်းငွေနေညဘက်အစီအစဉ်လေးကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့အပတ်စဉ်တင်ဆက်နေတဲ့မအေးသနာကျော်ရဲ့မြန်မာပြည်မပေးစာများကဏ္ဍနေရာမှာ Christmas အထူးအစီအစဉ်တစ်ခုကိုတင်ဆက်သွားမှာပါ Billboard အကောင်ဆုံးတေးသပ်ပြမှာထိတ်ဆုံးရောက်နေတဲ့ Christmas သချင်တွေကိုစုစည်းပြီးတော့မအေးသနာကျော်ကအထူးအစီအစဉ်ဖြစ်နေတင်ဆက်ထားပါတယ်ရှင်
မင်္ဂလာပါ Christmas အချိန်ခါသမယပါနော်ဒီဇင်ဘာလ25ရက်နေ့ဟာခရီးယန်ဘာသာဝင်တွေအတွက်နေရူးနေမြဖြစ်တဲ့ Christmas နေ့ဖြစ်ပါတယ်ဒါကြောင့်မလို့ပဲခရီးယန်ဘာသာဝင်တွေအများအပြားနေထိုင်တဲ့အတိုင်းပြည်တွေမှာတော့ Christmas ပွဲတော်မရောက်ခင်တစ်လကျော်လောက်ထဲက Christmas ရာသီအတွက်အထူးစည်းနဲ့ရောင်းချပေးတာမျိုးလမ်းတွေပေါ်မှာ Christmas အမှတ်အသားအလှတစားတွေနောက်ပြီးတော့အရောင်းဆိုင်တွေကုန်တိုက်ကြီးတွေမှာ Christmas မီးတွေထွန်းကြအိမ်တွေမှာလည်း Christmas မီးတွေနဲ့တစားဆင်ကြ Christmas သချင်းတွေဖွင့်ကြနဲ့ချဲ့ရတဲ့ဒီရာတွေကြမှာအမတန်မှစိတ်ပျော်ရွှင်စရာကောင်းပါတယ်ခရီးယန်ဘာသာဝင်တွေအများစုနေထိုင်တာမဟုတ်တဲ့အာရှနိုင်ငံတွေမှာလည်းဒီလိုမျိုးရာသီတွေမှာဆိုရင်တော့ Christmas Day ချင်းတွေဖွင့်ပြီးတော့ Christmas ဆိုတာဘာသာရေးပွဲတော်တစ်ခုဆိုတာထက်အခုဆိုရင်ယဉ်ကျေးမှုပွဲတော်တစ်ခုအသွင်ကိုတော်တော်လေးကိုဆောင်လာတာတွေ့ရပါတယ် Christmas Entertainment Day ချင်းတွေကလည်းဘာသာရေးအတွက်ကြီးပဲမဟုတ်တော့ဘဲနဲ့အချစ်အလွမ်းပြီးတော့ထုံနှင်းစင်လာဒလေးတချို့နဲ့ခစ်သက်ကိုထင်ဟတဲ့သချင်းမျိုးတွေလည်းထွက်ပေါ်နေတာမျိုးပါဒီ Christmas တချင်းနေတယ်မှာတော့ Billboard ရဲ့ Holiday 100 Billboard ရဲ့ Christmas အတွက်အကောင်းဆုံးတေးကြရာဆင်မှာ Mariah Carey ဆိုတဲ့ All I Want for Christmas is You ခရစ်စမတ်မှာလိုချင်တာမင်းတယောက်ပါပဲဆိုတဲ့တခြင်းကနံပါတ်၁ချိတ်ပါတယ်ကိုရိုင်းရစ်ဆက်ကိုရိုင်းတီဆိုတဲ့ဒီတခြင်းကိုကိုလံဘီယာရက်ကော့စ်ဒေသံတွင်က1994ခုနှစ်နိုဝင်ဘာလ၁ရက်နေ့မှာဖြန့်ချိတာဖြစ်ပြီးတော့သူရဲ့ Merry Christmas ဆိုတဲ့၄၀မြောက်စတူဒီယိုဒေးတက်ပြားတွေကဖြစ်ပါတယ်ဒီတခြင်းကစထွက်ထဲကလူကြိုက်များတဲ့ပြီးတော့ဂီတဝေဖန်ရေးဆရာတွေချီးကျူးကြတဲ့တခြင်းဖြစ်ပြီးတော့တစ်နှစ်တက်တစ်နှစ်လဲပို့လို့တော့မှလူကြိုက်များလားအောင်မြင်လာတာတွေ့ရပါတယ်ဒီတချင်းကိုတခြားအဆိုတော်တွေအများကြီးလည်းပြန်ဆိုကြသလိုမရိုင်းကရီရဲ့မူရင်းတီဆိုမှုမဟုတ်တဲ့တချင်းတွေလည်းကြားကြရနိုင်ပါလေ။ကမ္ဘာမှာ16တန်းကျော်ရောင်းချရတဲ့ဒီတချင်းကမရိုင်းကရီရဲ့တစ်ကဘာလုံးအနှံ့ပြားကိုရောက်ပြီးတော့အယောင်ကောင်းဆုံးတချင်းလည်းဖြစ်ပြီးတော့ဒီတချင်းနဲ့ပတ်သက်လို့ဓာတ်ပြားရောင်းချမှုတွေပြီးဒီတချင်းကိုတခြားအသုံးပြုမှုတွေကြောင့်ဝင်ငွေတန်း60ကျော်တောင်ရပြီးသွားပါပြီ။ဒီတချင်းနဲ့မှာပါဝင်တဲ့1940 1950 1960ပြည့်လွန်နှစ်ပိုင်းတွေကဂီတပုံစံတွေပြီးတော့ Mariah Carey ရဲ့အသံနဲ့ရိုးရိုးရှင်းရှင်းရှိတဲ့တီးလုံးတွေကဒီတချင်းကိုအဓိကအောင်မြင်စေခဲ့တဲ့အချက်တွေဖြစ်တယ်လို့ဂီတနယ်ပယ်ကသုံးသပ်သူတွေကပြောပါတယ်။Scotland က The Hara သတင်းစာကတော့ဒီတချင်းစာသားတွေမှာတွေ့ရတဲ့အကောင်းမြင်မှုနဲ့ပျော်ရွှင်မှုတွေက Christmas ရဲ့တကယ်အနှစ်သာရကိုထင်ဟပြသနေတယ်လို့ပြောထားပါတယ်။ Mariah Carey တီဆိုတဲ့ All I Want for Christmas is You ဆိုတဲ့တချင်းကိုနားထောင်ကြည့်ကြရအောင်ပါနော်
။ I don't want a lot for Christmas.
1964ခုနှစ်ကထွက်တဲ့ All I Want for Christmas is You ဆိုတဲ့သတင်းကအခုနံပါတ်1နေရာမှာရှိတဲ့အချိန်မှာကွဲလွန်သူ Rock ဘီရင် Elvis Presley ရဲ့ Here Comes Santa Claus Right on Santa Claus Land ဆိုတဲ့သတင်းကလည်း Billboard အကောင်ဆုံး Christmas Day တရားစီးနှာမှာနံပါတ်60နေရာမှာရှိနေတာပါ
Here comes Santa Claus Here comes Santa Claus Right down Santa Claus Land Blitzen blitzen All I hear is a reindeer Pulling on a reinBells are ringing, children sing it all is merry and bright. Hang your stockings and say your prayers, 'cause Santa Claus comes tonight. Here comes Santa Claus, here comes Santa Claus, right down Santa Claus Lane. He's got a bag that's filled with toys for boys and girls again. Hear those sleigh bells jingle, jangle, what a beautiful sight.Jump in bed and cover up your head, 'cause Santa Claus comes tonight. Oh, here comes Santa Claus, oh, here comes Santa Claus a ride down Santa Claus Lane. He doesn't care if you're rich or poor, he loves you just the same. Santa knows that we're God's children, that makes everything right. Fill your hearts with Christmas cheer, 'cause Santa Claus comes tonight. Santa Claus, he'll come, Santa Claus, right down Santa Claus Lane. He'll come around when the chimes ring out, it's Christmas morn again. Peace on earth will come to all if we just follow the light. Let's give thanks to the Lord above, 'cause Santa Claus comes tonight. 'Cause Santa Claus comes tonight.
American rapper DMX radio ထားတဲ့ တစ်ခုနဲ့ interview မှာ မင်းမြန်သူနဲ့ စကားထိုင် ပြောနေရင်းနဲ့ လေးလိုင်း ပေါ်ကနေ ပြီးတော့ Christmas တခြင်း တစ်ပုဒ် ကို သူ့ရဲ့ Mohan နဲ့ set ပြီးတော့ လက်တန်း ပြန် ပြီးတော့ သီဆို ပြသွား ခဲ့တော့ အဲ့ သူ သီဆို နေတဲ့ video လေးက internet ပေါ်မှာ ပြန့်နှံ ပြီးတော့ ကြည့်ရှုသူတွေ အရန် ကို များသွား ခဲ့လို့ viral video တစ်ခု ဖြစ်သွား ခဲ့ပါတယ်နော် အခုတော့ သူက အဲ့ တခြင်းကို Spotify online radio channel နဲ့ တရားဝင် ပြန်ဆို ပြီးတော့ တေးထုတ် လုပ်လိုက်ပါတယ် သူ့လိုပဲ 1950 မှာ ထွက်တဲ့ ဒီ တခြင်းကို အဲ့ နှစ် ထဲက ပြန်ဆို လိုက်ကြတာ 1980 မှာတော့ Michael Jackson ငငယ်တုန်းက ညီကိုတွေ နဲ့ စုဖွဲ့ထားတဲ့ The Jackson 5 အဖွဲ့လဲ ပါဝင်ပါတယ် ဒီ တခြင်းနာမည်လေးကတော့ Rudolph the Red Nose Reindeer ဖြစ်ပါတယ် အနည်းအောင် နှုတ်သီးလေးနဲ့ Reindeer လေး Rudolph ဖြစ်ပါတယ်
Rudolph 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 the red-nosed reindeer had a very shiny nose, and if you ever saw it, you would even say it glows. All of the other reindeer used to laugh and call him names. They never let poor Rudy join in any reindeer game. Then one foggy Christmas Eve, Santa came to say, Rudolph, with your nose so bright, won't you guide my sleigh tonight? Then how the reindeer loved him as they shouted out with glee, Rudy the red-nosed reindeer, you'll go down in history. Rudolph the red-nosed reindeer had a very shiny nose, and if you ever saw it, you would even say it glows. All of the other reindeer used to laugh and call him names. They never let poor Rudolph join in any reindeer game. Then one foggy Christmas Eve, Santa came to say, Rudolph, mit your nose so bright, won't you guide mein sleigh tonight? Then how the reindeer loved him as they shouted out with glee, Rudy the red-beaked reindeer, you'll go down in history.
Rudolph, Rudolph,
Christmas တခြင်းတွေဖွင့်ကြရင်မပါမဖြစ်တခြင်းလေးကတော့ Jingle Bells ဆိုတဲ့တခြင်းဆိုတာ လူတိုင်းညင်းမယ်မထင်ပါဘူး ဒီတခြင်းက ကဘာပေါ်မှာ လူသိအများဆုံး ကဘာမှာလဲ အဆိုးအများဆုံး တခြင်းတစ်ပုဒ်ဖြစ်ပါတယ် ဒီတခြင်းက တက်တန်းလဲရင်းလာပါပြီ 19ရာစုမှာ တေးရေးဆရာ James Lott Pierpont ရေးဆက်ပြီးတော့ 1858 ခုနှစ်မှာ One Horse Open Sleigh ဆိုတဲ့ ကောင်းစဉ်နဲ့ ထွက်ခဲ့တာပါ တကယ်ဆိုရင် ဒီတခြင်းက တနင်္ဂနွေ ဓမ္မတေးကျောင်းမှာ ကလေးတွေတီးဆိုဖို့ရေးဆက်တဲ့ တခြင်းတစ်ပုဒ်ဖြစ်တယ်လို့ ပြောကြတာတွေရှိပေမဲ့လဲ အဲ့ခါက ကလေးတွေတီးဆိုတဲ့ တေးတခြင်းမျိုးမဟုတ်လို့ မဖြစ်နိုင်ပါဘူးလို့ သမိုင်းပညာရှင်တွေ ညင်းကြတာလည်းရှိပါတယ် စိတ်ဝင်စားစရာကောင်းတာက ဒီတခြင်းက မူရင် Christmas တခြင်းမဟုတ်ပါဘူးတဲ့ Thanksgiving ကျေးဇူးတော်များနေ့အတွက် ဆက်ဆိုခဲ့တာဖြစ်ပြီးတော့ 1859 ခုနှစ်မှာ ထွက်တဲ့တခြင်းက ဆယ်စုနှစ်တွေတော်တော်ကြာတော့မှ Christmas ရာသီတခြင်းဖြစ်လာခဲ့ပါတယ်လို့ဆိုပါတယ် အရင်တော့ကဒီတခြင်းကို လူတွေပါတီမှာ ပျော်ပျော်ရွှင်ရွှင်တောက်ကြစားကြရင်းနဲ့ အဖျော်ရမကာခွက်ထဲကရေခဲတုံးတွေကိုလှုပ်ပြီးတော့ဒီတခြင်းကိုဆိုရကြတယ်လို့လည်းပြောပါတယ် 1858ခုနှစ်ကမူရင်းတချင်းစာတာကတော့အခုခေတ်စာတာနဲ့နည်းနည်းကွာခြားပါတယ်။ဒါမဲ့လည်းဒီတချင်းကအမေရိကန်ပြည်အောင်စုတစ်ခုတည်းတည်းမကကမ္ဘာတစ်လွှားလုံးမှာပါလူတွေတိဆိုဖျော်ဖြေမှုအများဆုံးနဲ့ဘာသာစွဲမရှိတဲ့ဘာသာစုံအသားအရောင်မျိုးစုံလူမျိုးစုံကသဘောကျအနှစ်ခြိုက်ဆုံးတည်တချင်းဖြစ်လာခဲ့တာကြောင့်ဒါကိုအတိအမဲ့ပြုတဲ့အနေနဲ့တည်ရည်သူ James Lott Pierpont ကို Songwriter Hall of Fame စီးရင်မှာမှတ်ကြောင်တင်ခဲ့ပါတယ်။ဒီတချင်းကို1889ခုနှစ်မှာဝေလိုက်ကပထမဆုံးအသံသွင်းတည်ဆိုခဲ့ပေမဲ့အဲ့ဒီတချင်းသူ့ရဲ့တည်ဆိုတဲ့ copy မကျန်ခဲ့တော့ပါဘူး။အခုထိရှိတဲ့တချင်းတွေထဲမှာအစောဆုံးအသံသွင်းတဲ့အခုထိလည်းကျန်နေသေးတဲ့တချင်းကိုတော့1898ခုနှစ်မှာ Edison Mole Quartet ကအသံသွင်းခဲ့တာဖြစ်ပါတယ်။ဒီတချင်းက1965ခုနှစ်ဒီဇင်ဘာ16ရက်နေ့မှာတော့ Gemini 6အာဂါသယာဉ်ပေါ်မှာပါသွားတဲ့အာဂါသတရေတွေကဒီတချင်းကိုအာဂါသထဲမှာလွှင့်ခဲ့လို့ပထမဦးဆုံးအာဂါသထဲမှာပြန်လွင့်တဲ့ Christmas တချင်းလည်းဖြစ်ပါတယ်နော်။ကဘာရင်မကဒီအာကာသမှာပါကြော်ကြားတဲ့ဒီ Jingle Bell ဆိုတဲ့သချင်းလေးကိုတော့1962ခုနှစ်မှာ Jim Reeves ကသူ့ရဲ့ Christmas Deal Album နဲ့ပြန်ပြီးတော့တည်ဆူခဲ့ပါရင် Jim Reeves တည်ဆူထားတဲ့ Jingle Bell ဆိုတဲ့သချင်းလေးကိုနားထောင်ကြည့်ကြရအောင်ပါနော်အားလုံးတွေမင်္ဂလာရှိပြီးတော့ပျော်ရွှင်စရာကောင်းတဲ့ Christmas အချိန်ကဖြစ်ပါစေရှင
Dashing through the snow in a one-horse open sleigh O'er the fields we go laughing all the way Bells on bobtail ring making spirits bright What fun it is to ride and sing a sleighing song tonight jingle bells, jingle all the way Oh, what fun it is to ride in a one-horse open sleigh. Jingle bells, jingle all the way. Oh, what fun it is to ride in a one-horse open sleigh.
Jingle-ling-a-ling. Ah, jingle-ling-a-ling.
Now the ground is white, so go it while you're young. Take the girls tonight and sing this sleighing song. Just get a bobtail nag, 240 for his speed. Then hitch him to an open sleigh and crack you'll take the lead. Jingle bells, jingle bells, jingle all the way. Oh, what fun it is to ride in a one-horse open sleigh. Jingle bells, jingle bells, jingle all the way.
မေတ္တနာကျော်ရဲ့ Christmas အထူးအစီအစဉ်ကိုတင်ဆက်ပေးလိုက်တာပါ။မြမပြမပေးစာများအစီအစဉ်ကိုတော့နောက်တရင်ပတ်တွေမှာပုံမှန်အတိုင်းတင်ဆက်သွားမှာပါ။ဒီအစီအစဉ်ကိုအခုလိုတင်းငွေနေညပိုင်းမှာအသစ်ထုတ်လင်းပေးနေပြီးတော့ပြန်လည်ထုတ်လင်းချက်တွေကိုတော့တင်းလာနေမနေ့ပိုင်းမှာနားဆင်နိုင်ရပါတယ်ရှင်။အခုတော့ကြန့်ရှင်နေတဲ့အချိန်အတွင်းနောက်ဆုံးရတင်အချင်းချုပ်ကမှတင်ငွေထိုက်ကပြောပြပေးပါအောင်။
မြောက်ကိုရီးယားနိုင်ငံပေါ်ကုလသမဂ္ဂရဲ့အခုနောက်ဆုံးတန်းခတ်ပိတ်ဆို့မှုတွေဟာဆိုရင်စီးပွားရေးအရာအလုံးစုံပိတ်ပင်လိုက်တဲ့သဘောတက်ရောက်ပြီးစစ်ကျင်ညာမှုဖြစ်တယ်လို့မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။ကုလသမဂ္ဂရဲ့မြောက်ကိုရီးယားအရေးဆုံးဖြတ်ချက်ဟာဆိုရင်မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်တွေအောင်မြင်မှုအပေါ်အမေရိကန်တို့ရဲ့ထိတ်လန့်ကြောက်ရွံ့မှုကနေထွက်ပေါ်လာတဲ့ရလဒ်ဖြစ်တယ်လို့မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရကပြောဆိုပြီးမြောက်ကိုရီးယားအစိုးရအနေနဲ့ဆုံးဖြတ်ချက်ကိုအပြင်းအထန်ဆန့်ကျင်တဲ့အကြောင်းပြောဆိုထားတဲ့ကြေညာချက်ကိုနိုင်ငံပိုင်သတင်းဌာန KCNA ကဖော်ပြခဲ့ပါတယ်။လက်ရှိရုရှားသမ္မတဗလာဒီမီယာပူတင်ကိုသမ္မတရွေးကောက်ပွဲမှာရှင်ပြိုင်နိုင်ရေးစတင်ဖို့အတွက်လိုအပ်တဲ့ကနဦးထောက်ခံချက်ကိုရရှိပြီလို့ရုရှားအတိုက်ခံကောင်ဆောင်အလက်ဇီနေဗနီကပြောဆိုလိုက်ပါတယ်။သမ္မတပူတင်ကိုဒဇိုက်မတ်မှဝေဖန်နေသူမစ္စတာနေဗနီကဒီကနေ့တနင်္ဂနွေနေ့မှာလူပေါင်း840ယောက်ရဲ့ထောက်ခံမှုကိုရရှိခဲ့တာပါအမည်စင်းတင်သွင်းမှုအ ਨੇ စုံလူ900ရဲ့ထောက်ခံလက်မှတ်လိုအပ်တာဖြစ်ပါတယ်ဒါပေမဲ့လည်းနေဗနီအနေနဲ့သမရအဖြစ်ဝင်ရောက်ရှင်ပြိုင်မှုအရေးအချင်းမပြည့်ဘူးလို့ရုရှားရွေးကောက်ပွဲကော်မရှင်ကပြောဆိုထားတာပါမစ္စတာနေဗနီရဲ့ဆိုင်းငံ့ထောင်နှံကိုရွေးကောက်ပွဲကော်မရှင်ကထောက်ပြတာဖြစ်ပေမဲ့မစ္စတာနေဗနီကတော့နိုင်ငံရေးရွယ်ချက်နဲ့လှုပ်ထားတာလို့ပြောဆိုနေပါတယ်
အမေရိကန်နဲ့ထိုင်းစစ်တပ်တို့နှစ်ဆင်ကျင်းပနေကြအရေးပါတဲ့စီရေးလေ့ကျင့်မှုမှာမြန်မာစစ်တပ်ကိုလေ့လာသူအဖြစ်ဖိတ်ကြားထားတဲ့အကြောင်း Reuters 3ကဖော်ပြပါတယ်။နှစ်ဆင်ကျင်းပတဲ့ Cobra Gold ရွှေမွေဟောက်စီရေးလေ့ကျင့်မှုမှာအမေရိကန်နဲ့ထိုင်းစစ်တပ်တို့ကဦးဆောင်ပြီးတခြားအာရှနိုင်ငံတွေကစစ်တပ်တွေလည်းပါဝင်ကြတာဖြစ်ပါတယ်။
တရင်အချင်းချက်ကမှတင်ငင်ထက်ကကြင်ညာပေးခဲ့တာပါ။ဒီညအတွက်စီစဉ်ထုတ်လို့ရင်မူကမှစုံမဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vitex Zonyak ဖြစ်ပါတယ်။ VOA American အတန်ရမနက်ဖက်စီစဉ်တွေကတော့မြန်မာစံနှုန်းချင်း6နိုင်ခွဲနဲ့9နိုင်ခွဲအထိလိုင်းတိုမီတာ24 30နဲ့40တို့ကနေဖန်ယူနာဆင်နေပါတယ်။ VOA ကိုအားပေးနာဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များအားလုံးအတွက်ပျော်ရွှင်စရာ Christmas နဲ့နှစ်သစ်အခါသမယဖြစ်ကြပါစေရှင်။ကျွန်မနန်းလောပါ
This program has come to you from the Voice of America, Washington.